Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဧပြီလ16ရက်စနေနေ့မနေ့ကင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ24/40/51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ထိပ်တန်းရောင်းသတင်းတွေကိုတင်ပြတဲ့အခါရုရှားဘက်ကနေနျူကလ িয়ার လက်နက်တွေသုံးလာနိုင်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကနေသတိပေးပြောကြားလိုက်ပါတယ်။တခါမြန်မာနိုင်ငံကຫນွေဦးတော်လိုင်းရေးမှတ်တမ်းရုပ်ရှင်နဲ့ပတ်သက်ပြီးတော့ Al Jazeera ရဲ့ကနေပြီးတော့ဒီရိုက်ကူးထုတ်လုပ်ထားတာစုရရှိသွားပါတယ်။အဲဒီနောက်မှာသတင်းပေးပို့ချက်တစ်ပုဒ်တင်ပြတဲ့အခါမှာ
စစ်ကောင်စီကခံသွားပြီးတော့ကျောင်းသူတွေကြီးရောမှာသူတို့ကဆက်ဆွဲထားပြီးတော့အဲ့နာအနည်းဝင်ကဒါတွေစုပြီးဆောင်တဲ့တွေအကုန်လိုက်မိရှုပ်ပြီးတော့အဲ့ကျဝင်လိုက်ထွက်လိုက်နေတော့အဲ့တိုင်းမှသူလက်ရှိနေနေခင်ဗ
ျဒါတော့ဒီမကွေးတိုင်းပေါင်းမျိုးနယ်မှာစစ်ကောင်စီတပ်တွေကနေပြီးတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ရေးတင်းမာမှုအခြေအနေတွေကိုပြောပြဖို့ရှိပါတယ်တခါစကိုင်းတိုင်းကျွန်းလှမြို့နယ်မှာလည်းဒီစစ်ကောင်စီရဲ့တပ်တွေကနေလူနေအိမ်တွေကိုမီးရှို့တယ်လို့ဒေသခံတွေကပြောကြပါတယ်ဒီလိုသတင်းပေးပို့ချက်တွေကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုစုံမှုကြောင့်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီးကရုရှားကိုအစိုးရကိုယ်တိုင်အကြမ်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံအဖြစ်သတ်မှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဓာတ်ရိုက်တောင်းဆိုလိုက်ကြောင်းတောက်ကြနေတုန်းကဝါရှင်တန်ပို့စ်သတင်းစာကြီးကဖော်ပြခဲ့ပါတယ်ဒီကိစ္စတွေသမ္မတဘိုင်ဒန်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူးလောလောဆယ်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားကျူဘာအီရန်နဲ့ဆီးရီးယားနိုင်ငံတွေကိုအကြမ်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်ပြီးခဲ့တဲ့တောက်ကြနေကယူကရိန်းတောင်ပိုင်းမရီဥပိုမှာရှိတဲ့တန်နဲ့တန်မရီလုပ်ငန်းတွေရှိတဲ့စိတ်ကန်းအနီးမှာမရီဥပိုကိုသိမ်းပိုက်ထားတဲ့ရုရှားတပ်တွေအပေါ်ယူကရိန်းတပ်တွေကတံပြန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်မရီဥပိုကိုပထမအဦးဆုံးအကြိမ်အဖြစ်ရုရှားဘက်ကတာဝေးပစ်ဒုံးလက်နက်တွေနဲ့ပစ်ခဲ့တယ်လို့ယူကရိန်းကာကွယ်ရေးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။အမေရိကန်အနေနဲ့ယူကရိန်းကိုထိရောက်ပြင်းထန်တဲ့လက်နက်တွေထောက်ပံ့နေတာဟာစစ်ပွဲကိုမီးထိုးပေးသလိုဖြစ်နေပြီးမတင်ပတ်တဲ့အကျိုးတရားမှုတွေဖြစ်ပေါ်လာနိုင်တယ်လို့ရုရှားကဒီအပတ်တွင်မှာပဲတန်တမန်ရေးရာအရာတရားဝင်သတိပေးစာတစ်စောင်ကိုအမေရိကန်စူအထံကိုပေးပို့ခဲ့တယ်လို့ဝါရှင်တန်ပို့သတင်းစာကြီးကရေးသားခဲ့ပါတယ်။ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာမအောင်မြင်တဲ့အတွက်ကြံရမရဖြစ်ပြီးနျူကလ িয়ার လက်နက်အသုံးပြုနိုင်တယ်လို့ယူကရိန်းသမ္မတဇယ်လင်စကီးကတောက်ချာနေမှာပြောဆိုလိုက်ပါတယ်။ရုရှားကနျူကလ িয়ার လက်နက်အသုံးပြုလာနိုင်တယ်ကိုတကဘာလုံးကသတိထားသင့်ပါတယ်။ပြောရရင်တော့သူတို့အနေနဲ့အသုံးပြုနိုင်တယ်လို့ CNN ရုပ်မြင်သံကြားနဲ့မေးမြန်းကမှသမ္မတဇယ်လင်စကီးကပြောဆိုခဲ့ပါတယ်။အခုလိုပြောဆိုမှုဟာအမေရိကန်ဗဟိုထောင်လိုင်းရေးဌာန CIA အကြီးအကဲဝီလျံဘန်စ်ကရုရှားကနျူကလ িয়ার လက်နက်အသုံးပြုလာနိုင်တယ်လို့ပြောဆိုခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်မြေပြင်မှာရုရှားတပ်တွေအရေးမသားတဲ့အတွက်တမန်တော်ပူတင်အနေနဲ့နှီးပြူဟာမြောက်နျူကလ িয়ার လက်နက်ဒါမှမဟုတ်အပျော်စားနျူကလ িয়ার လက်နက်တွေအသုံးပြုလာနိုင်တယ်လို့ကြာသပတေးနေ့တုန်းကဝီလျံဘန်စ်ကပြောဆိုခဲ့ပါတယ်။တမန်တော်ဂျိုးဘိုင်ဒန်အနေနဲ့နျူကလ িয়ার စစ်ပွဲနဲ့တတိယကမ္ဘာစစ်ကိုရှောင်ရှားနိုင်ဖို့အလေးနဲ့ထားပူပန်တယ်လို့ CIA အကြီးအကဲဝီလျံဘန်စ်ကပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲနဲ့သက်ဆိုင်တဲ့သတင်းတချို့ကိုဖော်ပြခဲ့ပြီးတဲ့နောက် Moscow Times သတင်းစာရဲ့ရုရှားဘာသာ website ကိုရုရှားအစိုးရဆက်သွယ်ရေးနဲ့ပြန်ကြားရေးကြီးကြပ်မှုဌာနကနေပိတ်ပင်ခဲ့သလိုအခြားရုရှားသတင်းစာတစ်ခုရဲ့ editor တဦးကိုလည်းယာစပွဲမှုနဲ့ဖမ်းဆီးလိုက်ပါတယ်။ရုရှားအထီးကရုံးနေနေရေးရဲအရာရှိတချို့ကယူကရိန်းစစ်ပွဲမှာတာဝန်ထမ်းဆောင်ဖို့ညှင်းဆို့ခဲ့တယ်ဆိုတဲ့သတင်းကိုဖော်ပြပြီးတဲ့နောက် Moscow Times သတင်းစာရဲ့ရုရှားဘာသာနဲ့ဖော်ပြတဲ့ website ကိုအနာပိုင်းတွေကပိတ်ပစ်ခဲ့တယ်လို့ Moscow Times သတင်းစာကတောက်ကြနေတုန်းကထုတ်ဖော်ပြောဆိုပါတယ်။ရုရှားအနာပိုင်းတွေကတော့ Moscow Times သတင်းစာကဖော်ပြခဲ့တဲ့အဲ့ဒီသတင်းဟာလုံခြံထားတဲ့သတင်းမှဖြစ်တယ်လို့စွပ်စွဲခဲ့ပါတယ်။ဒါ့အပြင်ဒေသဆိုင်ရာသတင်းစာတစ်ခုဖြစ်တဲ့ Novi Focus သတင်းစာရဲ့ Editor ချုပ် Mick Haley ကိုရုရှားအနာပိုင်းတွေကဖမ်းဆီးပြီးထောင်ဒဏ်10နှစ်လောက်ကြာခံရနိုင်တဲ့ရုရှားတမ်ဘရော်နဲ့ပတ်သက်ပြီးမမှန်မကန်သတင်းထုတ်ပြန်နေဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်ခဲ့တယ်လို့ရုရှားသတင်းဌာနတွေကကြာသပတေးနေ့တုန်းကဖော်ပြခဲ့ပါတယ်။ရုရှားအထီးကရုံးနေနေရဲအရာရှိ12ဦးကယူကရိန်းစစ်ပွဲမှာတာဝန်ထမ်းဆောင်ဖို့ညှင်းဆုပ်ခဲ့တယ်ဆိုတဲ့သတင်းကို Editor ချုပ် မစ်ဟေးလေးကသတင်းဌာနရဲ့ website မှာဖော်ပြခဲ့တဲ့အတွက်ဖမ်းဆီးရေးယူတာကိုခံခဲ့ရတာဖြစ်ပါတယ်။ပြင်သစ်အစိုးရအနေနဲ့ပြင်သစ်နိုင်ငံကိုရောက်ရှိလာတဲ့ Ukraine ဒုက္ခသည်တွေကိုအရေးပေါ်ယာယီတက်ကိုစရာနေရာတွေမှာထားပြီးနောက်နေထိုင်ရေးနဲ့မိသားစုအတွက်အထောက်အပံ့တွေရရှိအောင်စီစဉ်ပေးသွားမယ်လို့ပြင်သစ်ပြည်ထောင်စုဝန်ကြီးဌာနကတောက်ကြနေတုန်းကပြောဆိုလိုက်ပါတယ်။အိုအိမ်မဲ့သွားတဲ့ယူကရိန်းဒုက္ခသည်တွေကိုအိုအိမ်ရရှိဖို့မိသားစုအထောက်အပံ့ရရှိဖို့နဲ့မိသားစုဆက်လက်ရှင်သန်နိုင်ဖို့အထောက်အပံ့တွေကိုရယူခံစား권ပေးသွားမယ်လို့ပြည်ထောင်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းစစ်ပွဲစတင်ခဲ့တဲ့ February 24ရက်နေ့ကစတင်ပြီးပြင်သစ်ကိုယူကရိန်းဒုက္ခသည် 9,800 ကျော်လောက်ရောက်ရှိခဲ့ပါတယ်။အများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အဲ့ဒီအထက်မှာ 4,100 ကျော်ကိုယာယီကာကွယ်စောင့်ရှောက်မှုခံစား권ပေးထားပြီးဖြစ်ပါတယ်။ဒါပြင်ယူကရိန်းကလေးငယ်1,100ကျော်ဟာပြင်သစ်ကျောင်းတွေမှာလက်ခံအနှံထားပြီးကျောင်းတက်တဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုနေကလေးရင်းကျောင်းတွေမှာအခမဲ့ထား권ကိုလည်းပြုထားပါတယ
်။ View American တဲ့မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12133ဟိုင်ဒရိုမီတာ40 kHz 9133ဟိုင်ဒရိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကိုရီးယားအမေရိကန်တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါ။အယ်ဂျာဇီရာသတင်းဌာနရဲ့အချက်အလက်တွေကို Digital နည်းပညာနဲ့ပုံဖော်ပြတာတဲ့ This is Myanmar State of Fear ဆိုတဲ့သတင်းဆောင်ပါကိုဒီနှစ် 2022 ရဲ့ SAGMA Awards ဆုပေးလိုက်တာဖြစ်ပါတယ်။စုရရှိကြတဲ့ Digital ဆောင်ပါ12ခုထဲမှာအယ်ဂျာဇီရာသတင်းဌာနရဲ့စုံစမ်းစစ်ဆေးရေးသတင်းအဖွဲ့တွေဖြစ်ကြတဲ့101 East နဲ့ AJ Labs တို့ကပူးတွဲတင်ဆက်ကြတဲ့အဲ့ဒီ Digital သတင်းဆောင်ပါလဲပါဝင်တာဖြစ်ပါတယ်။အဲ့ဒီဆောင်ပါထဲမှာမြန်မာစစ်တပ်ကအာဏာသိမ်းခဲ့တဲ့မနှစ် 2021 ဖေဖော်ဝါရီ1ရက်နောက်ပိုင်းဖမ်းဆီးခံရသူတွေနှိပ်စက်ညှဉ်းပန်းခံရလို့သေဆုံးခဲ့တာပျောက်ဆုံးဂုံတာတွေနဲ့တရားစွဲဆိုခြင်းမရှိဘဲချုံနောင်ထားတာတွေကိုစုံစမ်းစစ်ဆေးပြီး Digital နည်းပညာသုံး Graphic တွေရုပ်ပုံကားချက်တွေနဲ့ပြသတင်ဆက်ထားပါတယ်အဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသားများကအကူအညီဆောင်ရှောက်ရေးအသင်း AAPP ကအချက်အလက်တွေကိုအသုံးပြုထားပါတယ်ဒါအပြင်ရန်ကုန်မြို့အစွန်ကစစ်တပ်ရဲ့လျှို့ဝှက်အဆောက်အုံဝင်းတွင်းကိုလည်းအသွင်းယူထောက်လန်းပြီးအဲ့ဒီသတင်းဆောင်ပါထဲမှာပုံဖော်ထားပါတယ်အဲ့ဒီနောက် University of London မှုကင်းဆေးပညာအဖွဲ့နဲ့ပူးပေါင်းကအကျဉ်းသားတွေကိုနှိပ်စက်စစ်ဆေးမေးမြန်းတဲ့ပုံစံတွေကိုလည်း Digital နည်းပညာနဲ့ပုံဖော်ထားပါတယ်Google News Initiatives ရဲ့ပံ့ပိုးကူညီမှုနဲ့ကဘာတလွားကအကောင်းဆုံးသတင်းအချက်အလက်တွေကို SAGMA Awards ဆုပေးတာဖြစ်ပါတယ်။နိုင်ငံပေါင်း28နိုင်ငံကအဖွဲ့အစည်းပေါင်း86ခုကတင်သွင်းတဲ့ပြိုင်ပွဲဝင်သတင်းဆောင်ပါ600တဲကနေရွေးချယ်လိုက်တဲ့စကားတင်12ခုထဲမှာအယ်ဂျာဇီးရားရဲ့ဆောင်ပါကို2022ခုနှစ်အတွက်ပေးအပ်လိုက်တာဖြစ်ပါတယ်ခင်ဗျာ။တရုတ်ပြည်မှကြီးအစိုးရကိုဝေဖန်ခဲ့တဲ့အတွက်တရုတ်နိုင်ငံမှာထောင်ဒဏ်5နှစ်ချမှတ်ခံခဲ့ရပြီးနောက်လူအခွင့်အရေးလှုပ်ရှားသူလီမင်ရှေးဟာတောက်ကြနေကထိုင်ဝမ်ကျွန်းကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။တိုင်ပေမြို့တော်ကိုတောက်ကြနေမနေ့ပိုင်းကရောက်ရှိခဲ့ပြီးတဲ့နောက်ကိုဗစ်ကာကွယ်ရေးတည်တံ့ထားတဲ့ Quarantine Center မှာဆယ်ရက်နေထိုင်ရပါတယ်။အဲ့ဒီနောက်သတင်းမီဒီယာတွေနဲ့တွေ့ဆုံမယ်လို့ဆိုပါတယ်။သူဟာဟောင်ကောင်လိုတရုတ်ပြည်မှကြီးရဲ့အထူးအုပ်ချုပ်ခွင့်ရဒေသမကာအိုကနေ2018ခုနှစ်ကပျောက်သွားခဲ့ပြီးအခုမှထိုင်ဝမ်ကိုပြန်လည်ရောက်ရှိခဲ့တာပါသူဟာတရုတ်ပြည်မှကြီးအစိုးရကိုဝေဖန်ခဲ့တဲ့တာမန်ပြည်သူတွေလူအခွင့်အရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေအပေါ်ချမှတ်အရေးယူတဲ့နိုင်ငံတော်ပုံကံမှုနဲ့စွဲချက်တင်ခံခဲ့ရပြီးဖမ်းဆီးတာခံခဲ့ရပါတယ်သူအနေနဲ့ကွန်မြူနစ်ပါတီကိုဝေဖန်မှုတွေနဲ့ဒီမိုကရေစီမြင့်တင်တဲ့သဘောတရားတွေကိုတရုတ်အင်တာနက်လူမှုကွန်ရက်မှာဆွေးနွေးခဲ့တဲ့အတွေ့တရုတ်အစိုးရကသတိထားတာခံခဲ့ရပါတယ်။သူကအဲ့ဒီလိုအကြောင်းအရာတွေပါတဲ့စာအုပ်တွေကိုတရုတ်ပြည်မကြီးကိုပေးပို့ခဲ့တယ်လို့အဲ့ဒီမှာအချင်းကြခံရတဲ့အတိုက်ခံတွေရဲ့မိသားစုတွေကိုလည်းအကူအညီပေးခဲ့သူအဖြစ်လည်းသူ့ကိုသိကြပါတယ်။တရုတ်အစိုးရကထိုင်ဝမ်ကျွန်းကိုအင်အားသုံးပြီးထိန်းချုပ်ဖို့အတွက်ချင်းချောက်မှုကိုအရှိန်မြင့်တင်တဲ့အနေနဲ့တောက်ကြနေမှာစည်ရေးလက်ချက်မှုတွေလုပ်နေတယ်လို့ပြောပါတယ်။အမေရိကန်လွှတ်တော်အမတ်တွေကတရုတ်အစိုးရကိုသတိပေးတဲ့ကြေညာချက်ထုတ်ပြန်ရင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ရဲ့ဒီမိုကရေစီရေးကိုထောက်ခံကြောင်းလူသိရှင်ကြားကြေညာပြီးထိုင်ဝမ်ကျွန်းကိုလာရောက်တဲ့အချိန်မှာအဲ့ဒီလိုလှုံ့ဆော်လိုက်တာဖြစ်ပါတယ်။ အမေရိကန်လွှတ်တော်အမတ်6ဦးဟာထိုင်ဝမ်သမ္မတဆွိုင်ဝမ်နဲ့တောက်ကြာနေ့မနေ့ပိုင်းကတွေ့ဆုံခဲ့ကြပြီးကာကွယ်ရေးဝန်ကြီးနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျောင်လီဂျန်းကတော့အခုလိုအမေရိကန်လွှတ်တော်အမတ်တွေလာရောက်တာအပါအဝင်အမေရိကန်ရဲ့မကြသေးခင်ကအပြုသဘောမဆောင်တဲ့လုပ်ရတွေကိုတံမြန်တဲ့အနေနဲ့စည်ရေးလေးချင်မှုကိုပြသတာလို့ပြောပါတယ်။အဲ့ဒီအတွက်တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ရဲ့အရှေ့ပိုင်းဒေသစစ်ဌာနချုပ်ကထိုင်ဝမ်ကျွန်းနားမှာစည်ရေးလေးချင်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။တောင်အာဖရိကနိုင်ငံအရှေ့ပိုင်းကမ်းခြေဒေသတွေမှာမကြသေးခင်ကမိုးသီးထန်စွာရွာသွန်းပြီးလူအတော်များများသေဆုံးခဲ့တဲ့အထိရေကြီးခဲ့တဲ့အတွက်ကြောင့်အာဏာပိုင်တွေကအရေးပေါ်ရန်ပုံငွေတွေကိုချပေးလိုက်ကြောင်းတောက်ကြနီးကပြောပါဗျ။အဲ့ဒီအတွက်တောင်အာဖရိကနိုင်ငံသမ္မတဆီရယ်ရမာပိုဇာကအဲ့ဒီသဘာဝဘေးအန္တရာယ်ကြုံတွေ့ရတဲ့ဒေသတွေကိုအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။အရင်ကမကြုံဘူးတဲ့မိုးရွာသွန်းမှုကြောင့်လူ342ဦးသေဆုံးပြီးထောင်ပေါင်းများစွာရှိကြတဲ့ဒေသခံတွေဟာနားကိုစရာရေတန့်နဲ့လျှက်စင်မီမရှိတဲ့အခြေအနေနဲ့ကြုံတွေ့နေရပါတယ်။အခုသတင်းပတ်ထဲမှာကွာဇူးလူနေတဲ့နဲ့နန်မိတ်ချင်းစ်ထိစပ်နေတဲ့ Free State နဲ့ Eastern Cape ပြည်နယ်တွေမှာမိုးကြီးရေကြီးဖြစ်လာနိုင်တယ်လို့တောင်အာဖရိကနိုင်ငံမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။
စနေနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုစုံမှုကြောင့်နဲ့ကိုခမောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှပထမဆုံးကြားမှာကကျွန်းလှဘက်ကအချင်းနေပါစကိုင်းတိုင်းကျွန်းလှမြို့နယ်ဝေလာမှုရွာကိုတောက်ကြနေ့ညပိုင်းတုန်းကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးလူနေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်လောလောဆယ်ဝေလာမူရွာသား900ကျော်နဲ့အနီးပတ်ဝန်းကျင်မှာရှိတဲ့ကျေးရွာသူကျေးရွာသား2000ကျော်ဟာစစ်ဘေးဒုက္ခသည်အဖြစ်ထွက်ပြေးနေရပြီးတော့အစားအစာတွေနဲ့ဒီဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကျွန်းလာမြို့နယ်ဝေလမူရွာမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိတယ်ဆိုပြီးမလဇန်းကလေချောင်းကတိုက်ခိုက်ခဲ့ကအခုတခါတိုက်ခိုက်ခံရတာကဒုတိယအကြိမ်ဖြစ်ပါတယ်ဝေလမူရွာကိုစစ်ကောင်စီတပ်က AB လ15ရက်တကြံအကြက်နေ့ညနေပိုင်း 9:00 နာရီလောက်ကဝင်ရောက်မီးရှို့ခဲ့တဲ့အခြေအနေကိုဒေသခံတယောက်ကအခုလိုပြောပါတယ
်ဒီနေ့ဆိုလို့ချင်းစစ်သားရာခုံးနီးရွာမှာအခြေချဘယ်လိုမှဝေလမူရွာကိုမီးရှို့နေရတယ်မနိုင်မနိုင်ခွဲလောက်ကအင်ဂျီက20ကျော်ကျော်လောက်ရှိရခုချင်းကြီးအောင်ကတော့ငိမ့်ကြီးပဲဝီလမူရောက PDF ရှိရတင်ပြမရှိရပဲကြီးကြိုက်ဖန်စီချင်းနေတော့ဝီလမူရရတော့မရှိပဲကုန်းကြီးရရဆိုရင်တော့ရှိရနေရဟုတ်ကုန်းကြီးရနဲ့ဝီလမူရနဲ့ဆက်ရရဝင်လာတော့ကြာကြီးရပါကုန်းကြီးရပဲ3ရက်လောက်ရှိဒီနေ့ဆိုရင်4ရက်မြောက်နေ
ဝေလမှုရွာကိုမလတရက်နေ့ကလေချောင်းကနေရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရွာသူရွာသားတွေကတခြားခြေရွာတွေနဲ့တောတောင်တွေထဲကိုတိမ်းရှောင်ခဲ့ကြရတယ်လို့ဆက်ပြောပါတယ
်။ဒီစစ်ကြောင်းကတော့ကြောက်ကြရဲ့သုံးလပိုင်းတရက်နေ့ကလေရင်နဲ့ပြစ်ပြီးကြရဝင်နေစစ်ကြောင်းကနေဆိုအဲစစ်ကြောင်းပြန်ပြီးတော့မှနောက်တစ်ချက်ပြန်လာတယ်။အဲတော့ကတော့သူကလေရင်နဲ့ပြစ်သွားတယ်ပြီးဝေလမှုရွာပတ်ပတ်နဲ့လေရင်နဲ့ပြစ်ပြီးတော့မှလေရင်6စီးနဲ့ပဲအဲလိုတုံးကြီးရတော့ပြစ်တယ်တုံးကြီးရလင်းချရတယ်ဒီဆရာမလေးစီရင်ဆရာမစီဆရာမ3ယောက်နေမင်းကလေးအမျိုးသမီးတယောက်ရောဖန်ခေါ်တာပြန်သူရဲ့နောက်ဆုံးချင်းနေတော့ဘာတရင်မတော့မရသေးအဲ့ချိန်မှာဒီရွာလူငယ်2ယောက်ကိုလည်းသူတို့လည်းဖန်ခေါ်ပြီးတတ်ထားကြတယ်မလာတရင်ကြီးပြစ်ပြီးကြရလေနေပြီကလူရအကုန်ထွက်ပြေးသွားကြတယ်အခုရနေချိန်ကြီးမှာထွက်ပြေးသွားတဲ့လူတွေကတော့အကုန်တရာလုံးနှီးတော့ဟောတယ်
တဲရှောင်နေသူစစ်ပြေးဒုက္ခသည်တွေဟာလုံခြုံတဲ့နေရာထိုင်ခြင်းစားနပ်ရိက္ခာအပြင်စိတ်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေကိုလည်းလိုအပ်နေတယ်လို့တခြားဒေသခံတဦးကပြောပါတယ
်ဒီစစ်ပြေးရှောင်နေရတဲ့ဒီလူတွေကစိတ်ချောက်ချာပြီးတော့စိတ်ထိခိုက်မှုတွေတအားဖြစ်နေရလေအဲတခုခုဆိုရင်ထိတ်လန့်နေတဲ့အရာမျိုးတွေကလည်းတောက်လျှောက်ဖြစ်နေတာကိုဟောလုံးလုံးနဲ့အတန်ကြာရင်ကိုသူတို့မခံနိုင်ဘူးပေါ့နော်အလိုမျိုးဖြစ်နေဟောဒီဟာပတ်ချလေကိုလေနဲ့ပြစ်လိုက်တာဆိုတော့လင်းလာပြီဆိုရင်လူတွေကထိတ်ထိတ်ပြပြနဲ့ပေကြည့်လို့ပြည်ရမှာမသိပေါ့နော်လူပြရာခတ်နေတာမျိုးကြီးဖြစ်တာကိုဟုတ်စစ်ဆောင်တွေအတွက်ဆိုရင်ဒီက သူတို့ရဲ့ဟိုနေရာထိုင်ခြင်းလုံခြုံမှုရဲ့ပြီးတော့စိတ်ဖြစ်တဲ့နေရာပေါ့နော်ပြီးရင်ဟိုစာနာရိတ်ခါဖြေးဝါရဲ့ပြီးလို့စီဒီစိတ်ပိုင်းဆိုင်ရာကိုကုစားနိုင်မယ့်အရာမျိုးပေါ့
ဝေလမှုရွာမှာအင်ဂျင်130လောက်ရှိပြီးလူဦးရေ400ကျော်လောက်တိမ်းရှောင်နေရတယ်လို့ဝေလမှုရွာပတ်ဝန်းကျင်ကကြေးရွာတွေကလူတွေပါတိမ်းရှောင်နေတာကြောင့်စုစုပေါင်း2000ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်ဒီလိုတိမ်းရှောင်နေကြသူတွေထဲမှာကျောင်းသူကျောင်းသား80လောက်အ ਨੇ ဆုံးပါဝင်နိုင်တယ်လို့လည်းပြောပါတယ်စစ်ကောင်စီဘက်ကတော့ကျွန်းလာမြို့နယ်ဝေလမှုကြေးရွာမှာ PDF အမိခံအကြမ်းဖက်သမားတွေရောက်ရှိနေကြောင်းသတင်းပေးပို့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကကြေးရွာကိုစစ်ဆေးဆောင်ရွက်ဖို့တွားချိန်မှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်တွေသိမ်းဆီးရမိခဲ့တယ်လို့မတ်လ1ရက်ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကုကမောင်ဆုံးမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီအိန္ဒိယနိုင်ငံသားရေးဝန်ကြီးရဲ့အမေရိကန်ခီးစဉ်အတွင်းမှာမြန်မာပြည်အရေးနဲ့ပတ်သက်လို့ဘာတွေဆွေးနွေးသလဲဆိုတဲ့သတင်းကိုမတင်ပြခင်မှာဒီစစ်ကောင်စီတပ်တွေကနေပြီးတော့နေမြေရှင်းလင်းရေးလုပ်တဲ့အကြောင်းတွေကိုပြောပြခြင်းပါတယ်။မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကကြေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့စီးရီးတင်းမာနေပါတယ်။ကြေးရွာပေါင်း12ရွာကဒေသခံတောင်းနဲ့ချီဟာဘေးလူရွာကိုထွက်ပြေးပုန်းခိုနေရပါတယ်။ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေသူအများအပြားရှိလာပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
။မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေသတင်းတပတ်နှီးပါတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးနောက်ဧပြီ15ရက်နေ့မှာတော့တိုက်ပွဲတွေညှိနေပါဗျ။စစ်တပ်တွေကတော့ကြောက်ဦးကြေးရွာထဲမှာတက်ဆွဲထားတဲ့အတွက်စစ်ရေးတင်းမာနေစေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါဗျ
။စစ်ကောင်စီတပ်ကခြံသွားပြီးတော့ကြောက်ဦးသူရဲ့ကြေးရွာမှာသူတို့ကဆက်ဆွဲထားပြီးတော့အဲ့နာအနည်းဝင်ရင်ကဓာတ်ရဲစစ်ပိဆောင်တဲတွေအကုန်လိုက်မိရှုပြီးတော့အဲ့ဒီဝင်လိုက်ထွက်လိုက်နေတော့အဲ့တိုင်းပဲသူလက်ရှိနေနေခဏ။ဒီနေ့တော့ဟိုတိုက်ပွဲဟိုထိတဲ့ထိတွေ့ရတာမရှိဘူးဗျ။ဝိုင်းထားတဲ့ဆိုတဲ့အနေအထားပုံနိုင်လို့တော့ရှိရဲ့ဗျ။ဒီလိုဒီအခုအရှိနဲ့ဖောက်ဖွဲ့လို့မရနောက်လည်းဖောက်ဖွဲ့လို့မရအဲ့ဒီအနေထားမှာရှိကြရဒီဒေတာကံကကိုရည်ဒီနဲ့တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ
်ဧပြီလ6ရက်ကစစ်ကောင်စီလက်နက်ထုတ်လို့ရမှာအသုံးပြုတဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဒေတာကံကကွယ်ရေးတပ်ဖွဲ့တွေတင်ယူလိုက်ပြီးတဲ့နောက်အဲ့ဒီဒေတာကိုစစ်ကောင်စီတပ်တွေပိုက်ဆိုင်တိုက်ရှင်းလင်းနေတာဖြစ်ပါတယ်တရွာဝင်တရွာထွက်စစ်တပ်ကနေမြေရှင်းလင်းမှုတွေလုပ်နေတာမှာကြေးရွာ800ကနေအိမ်360ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်ဒီရှင်းလင်းမှုတွေကြောင့်ကြေးရွာပေါင်း12ရွာကဒေသခံ11,000ကျော်ဟာနေအိမ်တွေကိုဆုံးခွာပြီးဘေးလွတ်ရာတောတောင်တွေရဲ့ပုံခုံနေကြရပါတယ်။ဆယ်ရက်နီးပါးတောတောင်တွေရဲ့နေထိုင်ကြရတဲ့ဒေသခံတွေဟာတောက်သုံးရင်မတန့်ရှင်းတာရောရာသီဥတုပူပြင်းတာကြောင့်မှနေထိုင်မကောင်းဖြစ်နေကြပါတယ်။ဆေးဝါးပြက်လက်နေရာကြောင့်လည်းအခြေအနေပိုဆိုးနေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတို့ကအခုလိုပြောပါတယ်။
အဲ့ရှင်းနေရေးပေါ့ပုံရလွားရင်းတည်းက၆ကြားလိုက်မှာခုအသိရချင်းချင်းရေနဲ့တည့်ရနဲ့ဇာတူချက်ညော်ကလေးတွေဝင်းချောဝင်းပြည့်ရဲ့နောက်တစ်ခုကဒီစီဝါမပြည့်ဆုံးတော့ဒီအပူဒါမခံလို့ရေဆွအတင်းချိုးလိုက်တဲ့အချိန်ကျတော့အဲ့အပူဒါမခံတော့ဒီချိမုတ်တဲ့သဘောမျိုးပေါ့နော်ပေါ့အဲ့လိုဝမ်းမြဝမ်းချောကြတော့ဒီဒေတာလက်ကွာလဲတချို့ဟိုလူကြတော့စိတ်ဆန်းရင်ရှိတဲ့အနားမှာရေကောင်းရေနံတော့တဲ့လူတွေနားကြကျမရေးကြတော့အတော့ကြီးမချင်ဘူးရေနံတော့ရတဲ့နေရာတွေရှိတယ်တချို့ပုံးတဲ့ဟုတ်ပြီသူတွေကအဲ့နေရာကြီးတာကျမရေးဆိုးသွားမှုအများကြီးမရှိဘူး။ကျွန်တော်ကလည်းယောဂကံရှိတဲ့သူတွေပေါ့လေးပနာတို့ဟိုဟာသွေးတို့ဟိုအဲ့လူတွေကြတော့ဆေးဝါးပြတ်ပြီးမှဒီယောဂလေးကြတော့နောက်တစ်ခါနှလုံးသွေးကြောကျင်းတာလေ။နှလုံးအားနဲ့နှလုံးအားနဲ့ယောဂသမားတွေအဲ့ဒါလေးအတွက်လိုတယ
်။ပခုတ်ကူဘက်ကနေပေါင်းမျိုးနယ်ကိုတည်ယူတဲ့အစားအသောက်ဆေးဝါးတွေကိုရေပြာစစ်ဆေးရိတ်ခိတ်စိတ်ဖြူဆလင်းစတဲ့မျိုးကနေပေါင်းမျိုးနယ်ကိုတည်ယူမဲ့ကုန်ပစ္စည်းတွေကိုတော့ကစုံမစစ်စေးရေးဂိတ်တို့ကနေတင်းတင်းကြပ်ကြပ်စစ်စေးနေပြီးခွင့်ပြုချက်ပါမှသာအနှဲငယ်တည်ယူခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ပေါင်းမြို့နယ်တောင်ပိုင်းကနေပေါင်းမြို့ပေါ်ကိုစေဝါကူတာဖို့နဲ့ဈေးဝယ်သွားသူတွေကိုသွားခွင့်မပြုဘဲတချို့လည်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။ပေါင်းမြို့နယ်တောင်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းတစုံတရာထုတ်ပြန်ထားတာအခုချိန်ထိမရှိသေးပါဘူးခင်ဗျာ။
ကိုရဲမွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တကြံနဲ့သက်ဆိုင်တဲ့သတင်းတွေမတင်ပြခင်အခုနားဆင်ရမှာကဒီစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့ပတ်သက်လာရင်အိန္ဒိယအစိုးရရဲ့ရည်တည်ချက်ဟာအားရစရာကောင်းတဲ့အနေထားမှာမရှိဘူးလို့မြန်မာရေးလိလသုံးသပ်သူတွေနဲ့စစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေသူတွေကဝေဖန်ပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံရေးဝန်ကြီးကာကွယ်ရေးဝန်ကြီးတို့ရဲ့ဒီအမေရိကန်ခီးစဉ်အတွင်းမှာသူတို့ကပြောဆိုတာပါ။ဒီအကြောင်းကိုဆက်ပြီးနားဆင်ပါအောင်ခင်ဗျာ
ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဂျယ်ရှန်ကာတို့ AP 14ရက်နေ့ကတွေ့ဆုံခြင်းမှာယူကရိန်းပြည်ပကကြောင့်ကမ္ဘာနိုင်ငံတွေအပေါ်တက်ရောက်မှုအပြင်
အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံကအခြေအနေတွေကိုအမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့နိုင်ငံရေးဝန်ကြီးဂျယ်ရှန်ကာကသူ့ Twitter မှာကြာတာပရင်းကရေးပါတယ်။ဒါအပြင်အိန္ဒိယနဲ့မြန်မာတို့ရဲ့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုလည်းပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ရေးမထားပါဘူး။ကုလအတွင်းမှုချုပ်ဂူတာရက်စ်နဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဂျယ်ရှန်ကာတို့နယူးယောက်မှာဆွေးနွေးကြတဲ့အခါအိန္ဒိယနိုင်ငံရဲ့ဝင်ရောက်ခုလုံတဲ့မြန်မာစီပီးဒုက္ခသည်အရေးလဲပါဝင်နိုင်တယ်လို့မေရီလန်းပြည်နယ်ချင်းတိုင်းသားများအသင်းရဲ့အမှုဆောင်ဒါရိုက်တာဦးစုသုံးဖုံကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာဒုက္ခသည်အရေးမှာအိန္ဒိယဗဟိုအစိုးရရဲ့ရည်တည်ချက်ဟာအားရစရာမရှိဘူးလို့သူကဝေဖန်လိုက်ပါတယ်
။ကျွန်တော်တို့မီဇိုရမ်ပဲဖြစ်ဖြစ်မီနီပူပါပဲဖြစ်ဖြစ်ရောက်ရှိနေတဲ့ကျွန်တော်ချင်းတွေချင်းဒုက္ခသည်ရောစစ်တော်အမတ်တွေရောအိန္ဒိယဗဟိုအစိုးရနယူးဒယ်လီအစိုးရကနေအခုချိန်ရှောင်ရှောက်တဟာကသိပြီတော့အားမရမီဇိုရမ်ဒီနေဝန်ကြီးချုပ်ဇိုရမ်ထန်လာကနေကူညီနေတယ်ကျေးဇူးတင်တယ်မီဇိုရမ်ပြည်သူတွေကျွန်တော်တို့ကူညီတယ်ဒါပေမဲ့အခုချိန်နယူးဒယ်လီကနေကူညီရတာမရှိဘူးဒါကြောင့်ကျွန်တော်တို့နယူးဒယ်လီကနေပို့ပြီးတော့ကူညီစီချင်တယ
်အိန္ဒိယနိုင်ငံသားဤဝန်ကြီးဂျယ်ရှန်ကာနဲ့ကာကွယ်ရေးဝန်ကြီးရနတ်စင်းတို့နှစ်ဦးဟာနယူးယောက်ကိုမသွားခင်ဝါရှင်တန်ဒီစီမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့လည်းတွေ့ဆုံစဉ်မှာမြန်မာပြည်နဲ့ပတ်သက်လို့ပြောဆိုခဲ့ကြတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယအစိုးရရဲ့မြန်မာပြည်ဆိုင်ရာရည်တည်ချက်တွေဟာမြန်မာပြည်သူလူထုအများစုရဲ့သဘောထားနဲ့အလှမ်းကွာဝေးနေတယ်လို့အိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးလိလာသုံးသက်သူဒေါက်တာတင့်ဆွေကမြန်မာလေ
ကုလသမဂ္ဂဆင်မြင့်မှာမဲပေးတဲ့ပုံစံမျိုးကိုကြည့်ကြည့်စစ်ကောင်စီကိုစစ်လက်နဲ့ပစ္စည်းထောက်ပံ့ပေးဖို့ဒါပဲဖြစ်ဖြစ်ဒါတွေကိုကြည့်လို့ရှိရင်သူဟာမြန်မာနိုင်ငံမှာအာဏာမတရားသိမ်းခံတဲ့ကိစ္စကိုထောက်ပြခြင်းမရှိဘဲနဲ့တစ်ဖက်သက်စစ်ကောင်စီဘက်ကလိုက်တဲ့ policy ကိုကျင့်သုံးခြင်းဟာပြည်သူလူထုကစိတ်ဆိုးစေတဲ့အပြုမူပဲဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ။တနည်းအားဖြင့်ဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးအိန္ဒိယကာကွယ်ရေးဝန်ကြီးတို့တွေ့တုန်းကတော့မြန်မာပြည်မှာဒီသူတို့အတုံးတုံးရဆိုရင်အကြမ်းဖက်မှုသဘောမျိုးကိုဖြစ်နေတဲ့ပိစတွေကိုရပ်တန့်ဖို့သူတို့ပြောတာတော့ဒါတော့ကောင်းပါတယ်ခင်ဗျ။အိန္ဒိယအမေရိကန်တရုတ်ရုရှားပေါ့နော်နိုင်ငံကြီး၄ခုကသူတို့နိုင်ငံကြီးအကြီးကျယ်အပြိုင်မှုတွေလုပ်တဲ့အဲမှာမြန်မာနိုင်ငံကအသေးစားပါဝင်မှုတွေတခုဖြစ်တော့ကအမေရိကကိုရောက်နေတဲ့အချိန်မှာအမေရိကလက်ရှိဆိုရဲအမှားပြမထားတဲ့သဘောထားလည်းသိတော့လက်လုံးမှုတစုံတရာကိုပြတဲ့အနေနဲ့ပြောတဲ့အပြောမျိုးဖြစ်တယ်လို့ဥစားတယ်ခင်ဗ
ျလက်ရှိအိန္ဒိယအစိုးရဟာ1988ခုနှစ်တုန်းကလိုမြန်မာဒီမိုကရေစီရေးဘက်ကနေပြပြသားသားရည်တည်ပြတာမျိုးမရှိပေမဲ့အာဆီယံအဖွဲ့ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ရေးတိုက်တွန်းကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကဂျပန်ဝန်ကြီးချုပ်ခီရှီတာဖူမီအိုနဲ့ပူးတွဲပြီးကြေညာချက်ထုတ်ပြန်ခဲ့မှုပါတယ်ခင်ဗျာ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမြန်မာတွေရဲ့အပျော်ဆုံးနှစ်ကူးအတာတကြံပွဲတော်မှာဒီနှစ်မှာတော့ဒီနိုင်ငံရေးအကြက်တဲတွေအောက်မှာစီကားမှုမရှိသလိုတကြံကာလအတွင်းမှာလည်းစီးပွားရေးလုပ်ငန်းတွေထိခိုက်နေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ကိုဝင်းမင်းကပြောပြမှာဖြစ်ပါလေဗျာ
ဟုတ်ကဲ့အထူးရာဆုံးကိုအမျိုးဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူက
အားလုံးကတော့ဘယ်သူမှအပြင်းမထွက်ကြဘူးအရှိထွက်ကြည့်လိုက်ရင်လုံးဝလူမရှိဘူးရေဆိုတာစိုးဖို့နေနေတာဘယ်သူမှလည်းတောက်စားပြီးတော့ကတာဆိုတာလည်းမရှိရောအတီးကတော့ဒီလက်ရှိအုပ်ချုပ်တဲ့လူတွေကို strike တစ်ခုလုပ်တဲ့သဘောမျိုးတက်ရောက်သွားတာပေါ့အရင်က silent strike တို့ဟာ timing ခေါ်ကြမလို့ပဲတဲ့လူတွေလှုပ်လို့ရတဲ့ဟာတစ်ခုလုပ်သွားတာအမှန်တော့တော်တော်ဝမ်းနေဖို့ကောင်းတယ်ဗျာတင်ညာဆိုတဲ့ဟာဒီတခြားတော့မကြည့်ကိုကိုပဲပြန်ကြည့်ကြိုက်တဲ့အတိုင်းပြရောက်ဒေနေငယ်ရောက်ဘယ်နေရာရောက်ဘာမှပြောရအောင်ပြန်တာပဲဖြစ်အောင်ပြောတာပဲကျွန်တော်တို့ရဲ့ပြောရဆုံးနေရာတင်ညာပဲဒါပေမဲ့ဒီနှစ်ကတော့အင်တန်ဝမ်းနေဖို့ကောင်းပါတယ်ဇန်ကုန်မျိုးကြီးရတဲ့ဒီလုံးဝကြီးကို၆တာမှလေးမိတ်ဆွေတယောက်သူ့ယောက်ျားအောင်မှိုက်တော့သူ့ယောက်ျားနေချင်းကြောင်တော့လမ်းထဲမှာလူမရှိလို့ကြောက်ပြီးပြန်လာရတယ်ဆိုပြီးတော့ဟာသားတစ်ခုပြောလို့ဖြစ်နေတယ
်ဒီလိုစဖြစ်လာရပုံကိုလည်းမြမရေးသုံးသက်သူဦးတန်းစုံနိုင်က
စစ်ကောင်စီကလည်းဒီနှစ်တကြံကိုစီစီကားကားဖြစ်အောင်အတင်းပြအပီဆုံးစောကျင်ပါဖို့ကြိုးစားတာဒါပေမဲ့လူလူကအစင်လာမပြက်သူ့ရဲ့ကြံအစီအစဉ်မှာလုံးဝပါဝင်မှုမရှိပါဘူးဘာကြောင့်လဲဆိုတော့မပျော်ရွှင်နိုင်တဲ့ဒေါ်လန်ကြံဖြစ် လူတို့ကယက်တိပြလိုက်တာပါ
ဒီပေါ်တချို့ပြည်သူတွေတမျိုးခံစားနေရတာကိုလည်းနောက်စီဝါရေးလုပ်ငန်းရှင်ဒေါက်တာဖုန်ဝင်းက
မြန်မာပြည်သူတွေကလည်းဒီလက်ရှိနိုင်ငံရေးပြဿနာမတိုင်ခင်တည်းကကိုဗစ်ရောဂါကြောင့်မလို့ဒီလူမှုရေးကောစီးပွားရေးကောတော်တော်လေးထိခိုက်နေတာနှစ်နှစ်လောက်ကြာလာတဲ့ခါကျတော့ထွက်ပေါက်အနေနဲ့စိတ်ပျော်ရွှင်ရာတွေကိုဖန်တီးကြတာပေါ့ဒါပေမဲ့ဒီမျိုးကြီးတွေပါဖန်တီးလို့ရှိရင်အသက်အန္တရာယ်ဆိုရင်ရတယ်အနည်းဆုံးတော့ social punishment ခံနိုင်ရတယ်ဆိုတော့လွတ်လပ်လပ်မပျော်ရဲဘူးဖြစ်နေတာပေါ့လေအဲ့တော့တန်းနိုင်တဲ့လူတွေကတော့ကမ်းခြေတွေကိုသွားတယ်အပန်းဖြေရာနေရာတွေဟိုတချို့တန်းနိုင်တဲ့လူတွေကတော့နိုင်ငံခြားအထိပွားပြီးတော့စိတ်အပန်းဖြေမှုကိုရှာဖွေတာပေါ့လေ
ဒါပေမဲ့ဦးသန်းစိုးနိုင်ကတော့ဒီတချို့လဲတော်လန်ပြည်သူတွေနဲ့အလားတူသဘောပါလို့ဆိုပါတယ
်စကစဦးစီးပြီးတော့ကျင်းပနေတဲ့ကြံပွဲရဲ့ပျော်ရွှင်မှုတွေကိုတော့သူတို့ခံစားလို့စိတ်မရှိဘူးဒါကြောင့်မို့ခုနလိုချောင်းသာတို့ငပလီတို့ပြီးသန့်အပျော်ထွက်ပြီးတော့ရှာတဲ့ပြည်သူတွေလို့ယူဆပါတယ
်အခုလိုမပျော်နိုင်ကြတာအပြင်အရင်ခက်ခဲချိန်တွေမှာတောင်ရောင်းကောင်းခဲ့တဲ့တကြံတွေနဲ့မတူပဲအခုတစ်ခေါက်စီးပွားရေးထိခိုက်ပြီးတကြံပြီးမှာပါစုံရပုံကိုအမြင်မဖော်လို့တဲ့မုတ်ဖုတ်လုပ်ငန်းရှင်က
ဒီကြံအဆုံးဆုံးပဲပေါ့ဒီကြံတွေစီးပွားရေးလုပ်ငန်းကဘာမှမရှိပါဘူးတော်အလုပ်ပေးထားပါတယ်ဒီကြံမတိုင်ခင်ကတော့ကျွန်တော်ရင်းနှီးတက်နေတဲ့အတွက်အလုပ်ကအဆင်မပြေပါဘူးတော်တော်ကြီးကရောခဲ့တာပေါ့ကျွန်တော်လည်းဘယ်တော့ပြရမလဲဦးနန်းလကရရဆက်ပြီးတော့လုပ်ပါဆိုပြီးတော့ကျွန်တော်လုပ်နေတာပါ
ဒါအပြင်တကြံတွင်စီးပွားရေးလုပ်ငန်းကြီးတစ်ခုလုံးထိခိုက်ရပုံကိုလည်းအရင်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
တကြံမှာတော့အဓိကလူတွေပျော်ကြတယ်ပြီးရေးသွားကြတယ်ဆိုတဲ့အတွက်ကြောင့်မလို့ transportation မော် logistic တွေအရန်အလုပ်ဖြစ်တယ်အင်ဂျင်ဥပစာအရန်ရောင်းရတယ်ခီးဆောင်အိတ်တွေအရန်ရောင်းရတယ်လူတိုင်းတည်းဟာပျော်ရမကအရန်ကိုအရောင်းတွက်တဲ့ချင်းဥစဉ်ဒိုင်နေအားလုံးကပလာဇာနောက်မှာရှိတဲ့ဒိုင်နေအားလုံးကရပ်သွားပြီအားလုံးအလုပ်ပြတ်သွားဘာကြောင့်လဲဆိုတော့ကျွန်တော်မန်ဒက်တီမှာရှိတဲ့လက်လီဆိုင်လေးတွေရှိမယ်အကင်ရောင်းတဲ့ဆိုင်တွေရှိမယ်အခြေခံလူရန်စားတွေပေါ့လေရေးတန့်ရောင်းတာရှိမယ်အရက်ရောင်းတာရှိမယ်ဘီယာရောင်းတာရှိမယ်ဝနေရာတိုင်းမှာအဲ့ဒီလူတွေအားလုံးအကုန်ရပ်သွားတာဟုတ်အခုအောက်ခြေကနေစပြီးတော့ဒီလက်လီအယောင်းလူရန်စားပြီးဟိုထိတ်ဆုံးကဒိုင်နေတီကိုအကုန်ထိသွားတယ်ဒါပေမဲ့ပမာရီကတော့ဇီဝိုင်းဘလောက်ပဲကြက်တယ်တင်းညံဆိုတဲ့ဟာလူမျိုးတိုင်းပဲဖြစ်မှာပေါ့လူတွေရဲ့ New Year ဆိုတော့ပျော်ရွှင်တဲ့ဟာတော့ဆုံးတုံးရတာတော့တော်တော်ကြီးကိုဝမ်းနဲ့ကြည်ကွယ်ကောင်းပါတယ
်တကယ်တော့တကြံတွင်ကာလာမှာအောက်ခြေစိုက်ကားနဲ့တက္ကစီသမားတွေကအစနောက်ဖြော်ပြေးနဲ့ကြော်ညာလုပ်ငန်းကြီးတွေအထိထိခိုက်ကုန်ကစစ်ကောင်စီလာခေါ်ပေမဲ့ညင်းခဲ့ရတယ်မပျော်ရွှင်ဆုံးတကြံပါလို့အမှုပညာရှင်တချို့ကလည်းခန်းစားချက်အပြည့်နဲ့ပြောခဲ့ကြပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတော့ပါခင်ဗျာတော်ရရှိမြခင်ဗျာမကြခင်ရက်မှာပဲမြန်မာနှစ်သက်ကူးနေ့ကိုရောက်လာတော့မှာဖြစ်ပါတယ်2022မြန်မာမဟာတကြံအခြေအနေတွေနဲ့ပတ်သက်ပြီးကိုဇော်မိုးကျော်စူးစီးတင်ပြထားပါတယ်ခင်ဗျာ
မြန်မာတွေရဲ့ဆန္ဒလရာသီပွဲတော်တွေထဲမှာအပျော်ဆုံးနဲ့လူအများဆုံးပါဝင်ဆင်နွှဲတဲ့ပွဲကိုပြောပါဆိုရင်နှစ်သက်ကူးမဟာတကြံပွဲလို့ပြောရမှာပါဒါပေမဲ့မြန်မာပြည်သူတွေဒီနှစ်တကြံပွဲမှာပြည့်ပြည့်ဝဝမပျော်နိုင်ဖြစ်နေကြပါတယ်မပျော်နိုင်တဲ့အကြောင်းတွေကတော့မြန်မာပြည်သူတွေမျှော်လင့်တကြီးထားခဲ့ကြတဲ့ပေါက်ဖွားစွာဒီမိုကရေစီစနစ်ကိုဖျက်ဆီးပြီးစစ်တပ်ကအာဏာသိမ်းခဲ့တာCOVID-19 ကရောဂါအာဏာသိမ်းပြီးခဲ့တဲ့နောက်လက်နက်ကင်ပဋိပက္ခတွေပြင်းထန်လာတာအလုပ်လက်မဲ့ပြီးစီးပွားရေးကျဆင်းတာစစ်ပွဲတွေကြောင့်အိုးအိမ်တွေခြေရွာတွေမီးရှို့ခံရတာစတဲ့အခြေအနေတွေကြောင့်နာကြီးစိတ်မျောလင့်ချက်မဲ့တဲ့စိတ်တင်ကြောင့်မပျော်နိုင်တာလို့ဆိုရမှာပါရန်ကုန်မြို့ကန်တူဦးကကြံဖြစ်ပေမဲ့ဒီနှစ်ပျော်ပျော်ရွှင်ရွှင်မဆင်နွှဲနိုင်ဘူးလို့ဧပြီလ15ရက်ကြံအကြံဤကောင်ကပြောဆိုခဲ့ပါတယ်
အင်းအိမ်မှာအနှစ်တမျိုးရှိနေတယ်သူတို့ကလည်းမတော်ဘူးအနှစ်သားလေးတွေရှိနေအခုတော့တယောက်ကကိုရင်းလို့တယ်တယောက်ကကျတော့ဒေတာဝင်တယ်ပေါ့နော်ဟိုကိုပြဆိုင်မှာတက်နေတယ်ရတယ်ပေါ့နော်ဒီနှစ်ကတော့ဆန်ဒီလေးတွေကလုံးဝကိုပြင်မဆက်ရတော့ဘူး
ရန်ကုန်မှာကြိုကြားရေကစားတာလောက်ပဲရှိပြီးစင်မြင့်ပေါ်ဖြော်ပြပွဲတွေနဲ့စိတ်လို့ကိုလို့ကခုန်နေတဲ့လူငယ်တွေမတွေ့ရပါဘူးဒီလိုပါပဲရိုးရအစင်အလာတွေအတွက်နာမည်ကြီးတဲ့မန္တလေးမဟာတကြံလဲမပျော်ရွှင်နိုင်တဲ့အတွက်မစီကားလာပါဘူးဒီခေတ်မျိုးဆက်တစ်တည်းမှာစိတ်တန်ရာတွေနဲ့ကြံခဲ့မှာကိုပင်စိုးရိမ်မိတယ်လို့မန္တလေးမြို့ကန်ကပြောပါတယ
်အဓိကတော့လူငယ်တွေပေါ့အဓိကမငယ်ပါဘူး20 21 23 ဦးကအစိတ်လောက်ပြရတယ်အဓိကတော့ပျော်ခဲ့တဲ့အချိန်ပေါ့နော်အဓိကအချိန်နဲ့ဆိုလို့ရှိရင်ဒီတကယ်ဆိုလို့ရှိရင်ခုခေတ်ကလေးတွေဆိုလို့ရှိရင်ပုံပြီးအောင်ပြောပြရတယ်များတယ်ဒါပေမဲ့လည်းဒီအကုန်လုံးကမသွားကြဘူးပေါ့နော်တော်တော်များများ
မဟာတကြံမှာရေပက်ခံကစားပျော်ရွှင်တာတွေနဲ့ပါသွားသလိုရိုးရအစဉ်အလာတစ်ခုဖြစ်တဲ့တန်ကြပ်တွေလည်းဒီနှစ်တကြံမှာတော်တော်လေးပျောက်ဆုံးနေပါတယ်။တန်ကြပ်ဟာမြန်မာပြည်သူတွေရဲ့ရိုးရအစဉ်အလာဒီမိုကရေစီသင်္ကေတတစ်ခုဖြစ်ပါတယ်။ဒီနှစ်မှာတော့အွန်လိုင်းကတန်ကြပ်တချို့ကိုပဲကြားနိုင်ပါတယ်။
င်္ဂလာရှိတဲ့ဒကြံအတက်နေ့မနေ့ခင်းဖြစ်ကြပါလိမ့်ခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင်လိုင်းလက်မီတာ190ကပါကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့အပတ်စဉ်ကန္တာတွေကိုတဝါကြီးနားဆင်ရမှာဖြစ်ပါတယ်အရင်ဦးဆုံးတော့ဒီအမျိုးသမီးကန္တာကိုတင်ဆက်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့ဒီအသက်65နှစ်ရှိပြီဖြစ်တဲ့ဗြိတိန်ဘုရင်မကြီးဒုတိယမြောက်အဲလစ်ဘက်ဟာဖေဖော်ဝါရီလထဲမှာပဲနန်းသက်80ပြည့်ခဲ့ပါတယ်ကမ္ဘာပေါ်မှာနန်းသက်အရှည်ဆုံးဘုရင်မကြီးလည်းဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီတော်ဝင်မိသားစုရဲ့အနာဂတ်အလားအလာတွေနဲ့ပတ်သက်ပြီးစူးစီးထားတဲ့အကြောင်းတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွဲကပြောပြမှာဖြစ်ပါတယ်ဗျာ
ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာခမဲတော်ဆရာမမြောင်ဂျော့ဂျ်ဘုရင်ကြီးနဲ့ရွာဆန်သွားတဲ့အတွက်ဗီဒီဘုရင်မကြီးဒုတိယမြောက်အလီဇာဘက်ထီးနဲ့ရက်ရာကိုဆက်ခံလာခဲ့တာအခုဆိုရင်တော့တော်ဝင်နန်းတန်90ပြည့်သွားခဲ့ပါပြီဗီဒီသမိုင်းမှာတော့လူငယ်နှစ်ပေါင်း1000အတွင်းမှာအခုလိုအနှစ်90အထိထီးနဲ့ရက်ရာဆက်ခံနိုင်ခဲ့သူမရှိခဲ့ဘူးသလိုကမ္ဘာသမိုင်းမှာလည်းဒီလိုနန်းတန်ရှိတဲ့သူအနည်းချင်းသာရှိပါတယ်ဒါကြောင့်ဗီဒီတော်ဝင်မိသားစုအတွက်ကတော့ဘုရင်မကြီးနန်းတန်90ပြည့်သွားတာကထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ
် 70 years is unprecedented for a British monarch the
queen ဘုရင်နန်းသက်မှာနှစ်ပေါင်း90ဆိုတာဘယ်တော့ကမှမရှိခဲ့ဘူးပါဘူးဘုရင်မကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်သူအသက်20ကျော်အရွယ်ချီနဲ့အရအရာဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဗြိတိန်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း90အတွင်းမှာအပြောင်းလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီဘုရင်မကြီးကတော့ခုထိရှိနေဆဲဖြစ်ပါတယ
်လန်ဒန်စီးရီးသက်သူကပေါမောက်ကAnna White Look ပြောသွားတာပါ ပြည်ထောင်စုဘုရင်မကြီး Elizabeth ဟာသူ့ရဲ့နန်းသက်90ကာလအတွင်းခေတ်စနစ်အပြောင်းလဲတွေကြောင့်အဆိုးအကောင်အခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကျော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်စီမင်းခံဘုရင်တစ်ပါးကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကျင့်ကြံနေထိုင်ခဲ့တယ်လို့နိုင်ငံရေးမှာတက်လိုက်မှုကင်းကင်းရပ်တည်သူတန်းပြည်ရဲ့အချက်တဲကာလတွေမှာလည်းပြည်သူတွေတစုတစီးရဲ့ရှိအောင်စိတ်ခွန်အားနဲ့ဥစားမှုပေးနိုင်သူအဖြစ်အများကအသိမှတ်ပြုကြပါတယ်ဘီမာဒီအဲလီဇာဘက်ဟာအင်မတန်ကိုမှထူးခြားတဲ့ကမ္ဘာပေါ်ကရှာရှာပါပါပုံကိုတူပါလို့သမိုင်းပညာရှင်ဟူဂိုဖီကတ်ကပြောပါတယ
် The fact that she has presided over changing Britain
ဒီနေ့ရပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရီရီမုံမုံနဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်ဒါကလူတိုင်းသူစီကတင်ယူတဲ့အရာပါအနှစ်90လုံးဒီလိုထိမ့်သိမ့်နေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူးတာမန်မဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါဒါကိုအတိမတ်ပြုဂုံပြုတင်ပါတယ်
ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိပဲရိုးရိုးရှင်းရှင်းနေထိုင်ပြီးခင်းနဲ့အညီပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူလို့သမိုင်းပညာရှင်တွေကအတိမတ်ပြုပြောဆိုကြပါတယ်ဒါကြောင့်လဲပြည်တင်သမိုင်းမှာတခြားသောနိုင်ငံခေါင်းဆောင်တွေနဲ့မတူပဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါတယ်တော်ဝင်မိသားစုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင် Robert Lessie ကလည်းဘီမာကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ
် She's always seen herself as part of a system.
သူဟာသူ့ကိုယ်သူစနစ်တစ်ခုရဲ့အစိတ်အပိုင်းလို့ရှုမြင်နေသူပါ။မောက်မှာထောင်သွားခြင်းမျိုးမရှိပါဘူး။တော်ဝင်မိသားစုတွေထဲမှာငါတို့သာအရေးပါဆုံး၊ငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်တွင်အားလုံးကတော့လိုင်လျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါ။သူတို့ဟာသူတို့ထက်ပိုပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါဘီမာကြီးကလည်းအဲ့လိုပုံကူမျိုးပါပဲဆက်ပြီးတော့လေသူအဲ့ဒီလိုပဲနေသွားမှာပါအခု90ရည်လူမှလည်းပြည်သူတွေကဒါကိုဂုဏ်ယူဆင်နွှဲကြမှာပါတော်ဝင်ဘီမာကြီးရဲ့ခန္ဓာထယ်ဝမှုသူ့ရဲ့ရည်တည်နေထိုင်မှုနဲ့အလေးထားမှုတွေတောင်းပန်မှုအကောင်းဆုံးထမ်းဆောင်နိုင်မှုတွေကိုကွန်ပျူဆင်ွဲကြမှာပ
ါဘီမကြီးအလီဇာဘက်အနေနဲ့ကျန်းချမ်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိထီးနှံမှာဆက်ရှိသွားနိုင်မယ်ဆိုရင်တော့ကမ္ဘာပေါ်မှာလက်ရှိနန်းသက်အရှည်ဆုံးပြင်သစ်ဘုရင်14ယောက်မြောက်လူဝီကိုကျော်ပြီးကမ္ဘာနန်းသက်အရှည်ဆုံးဘုရင်မတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်လက်ရှိမှာတော့ပြင်သစ်လူဝီဘုရင်က နန်းသက်82နှစ်ကျော်ရှိခဲ့တာကြောင့်ကမ္ဘာနန်းသက်အရှိဆုံးဘုရင်ဖြစ်ပြီး2016ခုနှစ်ကနတ်ရွာဆန်သွားခဲ့တဲ့ထိုင်းဘုရင်ဘူမီဘောအဗ်ဒူရာဒက်ရှ်ကနန်းသက်290နဲ့126ရက်ရှိပြီးကမ္ဘာဒုတိယနန်းသက်အရှိဆုံးဖြစ်ပါတယ်ဒါကြောင့်ဘုရင်မကြီးအဲလိဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိနှံမှာဆက်ရှိနေမှုမျှော်လင့်သူတွေအများပြားရှိနေတယ်လို့ဘုရင်မကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ဘုရင်မကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိခွန်းထုတ်ဝေဖန်မှုတွေကခေတ်အဆက်ဆက်ဆိုသလိုရှိလာခဲ့တာပါ။1980ပြည့်လွန်နှစ်တွေကသားတော်ကြီးအင်ရှင်မင်းသားချားစ်နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီးဒိုင်ယာနာတို့ရဲ့အိမ်တော်ရေးပြဿနာကနေနောက်ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအရွယ်မရောက်သေးတဲ့မင်းကလေးငယ်တယောက်ကိုမဖွဲမရလိပ်ဆက်ဆံခဲ့ရဆိုပြီးဆွဆွဲခံရတာရှိတယ်လို့မြို့တော်မင်းသားဟယ်ရီနဲ့ချင်းရတော်မေဂန်တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုတာတွေလို့အများဆောင်ကြည့်ဝေဖန်စရာဖြစ်ရတွေရှိနေတာပါတော်ဝင်မိသားစုနဲ့ပတ်သက်လို့ပြည်ခဲ့တဲ့2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့ဒုတိယစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဘီမကြီးရဲ့နေရာမှာတားတော်အင်ရှိဆန်ချားလ်စ်မင်းသားအရရဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံကြင်ကြပါဘူး။
No, I'm not a big fan of the guy. I don't mind.
တော်ဝင်မိသားစုရှိခြင်းမရှိခြင်းပေါ်ရေးပူရအဖြစ်ခံစားချက်သိမ့်ရှိပေမဲ့ Charles မင်းသားနဲ့ပတ်သက်လို့တော့အငင်းပွားကြတချို့ရှိပါတယ်။တခြားလူငယ်တွေအများအပြားလည်းဒီလိုပဲခံစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျမစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံမှန်လေးပြောရရင်ကျမကတော့ sorry ပါ။လက်မခံပါဘူ
း။ I feel like it's more of like
ကျွန်တော်တို့ကတော့ဘလို့ပြောရမလဲကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုးသူ့ကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါပေမဲ့ဘီယမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အတွက်ဘရစ်တန်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာလက်ခီးသွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေတယ်လို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there has beenA lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ်။ UK ရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းအတွေ့အကျိုးအမြတ်အများကြီးရစေတာရှိတယ်လို့တော်ဝင်မိသားစုနဲ့ဆက်စပ်တဲ့ထူးခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး။
I do think people take comfort from the Queen's presence. ဒီမှာကြီးရှိနေတဲ့
လူတွေစိတ်ချမ်းသာမှုရစေလို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့တက်တန်းထက်ကိုပိုပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါတိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ရည်တည်ပေးခဲ့ပါတယ်တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မဲဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်တပြားစသဖြင့်အောင်မြင်မှုအရှိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူးလုတ်တင်တာကိုပဲလုတ်တဲ့သူပါငိုပြရီးပြဒရာမာတွေမလုတ်ဘဲနဲ့ကိုတာဝန်ကိုမငီးမညူထမ်းရွက်တဲ့သူမျိုးပါဒါကြောင့်လေလူတွေကသူ့ကိုလေးစားချစ်ခင်ကြတာပါ
တော်ဝင်မိသားစုတည်ရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမေးခွန်းထုတ်မှုတွေရှိတယ်ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းရွယ်တွေကြားမှာကတော့ဘီယမကြီးနဲ့အတူတော်ဝင်မိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေသေးပဲလို့ပြောရမှာပါ
I support the monarchy.
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်။ကျွန်တော်အသက်အရွယ်နဲ့ဒီအချိန်မှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်။လက်ရှိမှာ York နေသား Minda Andrew နဲ့ပတ်သက်တဲ့ပြဿနာတွေမင်းသား Harry နဲ့ Meghan တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါ။ဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ်
။အသက်90အရွယ်ဘာမင်ဟမ်မြို့သားBromley Jones ပြောသွားတာပါ Ala Chu အသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတဦးဖြစ်တဲ့ Richard Brotherton ကလည်းဘီမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတဲ့တယ်လို့ပြောပါတယ
် Think she should be replaced the same way that she replaced her father
အချိန်ကခမဲတော်ရဲ့အရိုက်ရာကိုဘီမကြီးဆက်ခံခဲ့တယ်လို့ပဲအခု Charles မင်းသားကဘီမကြီးရဲ့အရိုက်ရာကိုဆက်ခံရမှာပါအဲ့လိုဆက်ခံရမယ့်ချိန်သူအသက်ရှင်လျက်ဆက်ရှိနေမယ်ဆိုရင်ပေါ့ဗျာ
လက်တလုံးမှာကတော့နန်းသက်290ပြည်သွားတဲ့ဘီယမကြီးအဲလိဇဘက်အတွက်ကွန်ပျူတာအခမ်းအနားတွေကိုဒီနှစ်စွန်လထဲမှာခံခံနာနာကျင်းပသွားနိုင်ဖို့တော်ဝင်မိသားစုတွေရောဘီယမကြီးကိုချစ်ခင်လေးစားကြတဲ့ပြည်သူတွေကရောပြင်ဆင်နေကြပါတယ်။ဒီလိုပြင်ဆင်နေကြသူတွေထဲမှာဝင်းစားအန်အက်တန်ဘီယာချက်ဆက်ယုံညွှန်ကြားရေးဘူးဝဲလ်ကယ်ဖတ်လေးပါပါတယ်။
Obviously it's not just in Windsor, it's a national.
ဒီကြာကတော့ဒါဝင်းစာနန်းတော်တစ်ခုတည်းနဲ့ဆိုင်တဲ့အခမ်းအနားမဟုတ်ပါဘူးဝင်းစာအဓိကကြတာမှတ်ပါတယ်ဒါပေမဲ့ဒီခမ်းနားကတနင်္ဂနွေလုံးဒနသဟာရပြည်တော်အလုံးနဲ့ဆိုင်ပါတယ်လာမယ့်နှစ်ပေါင်းများစွာဒီသတိရနေစေမယ့်အခမ်းအနားတွေဖြစ်အောင်ကျွန်တော်တို့အားလုံးဝိုင်းဝန်းပံ့ပိုးဆောင်ရွက်သွားကြမှာပ
ါနန်းသက်နှစ်90အထိပြည့်တဲ့ဒီလဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းပြည်မကြီးအတွက်အထိမ်းမှန်ခမ်းနားတစ်ရက်ကိုအင်ရှေ့မင်းသား Charles ကဦးဆောင်ကျင်းပခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ် Boris Johnson အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကြီးပုဂ္ဂိုလ်တွေဘာသာရေးကောင်းဆောင်တွေတက်ရောက်ခဲ့ကြပြီးဘီအမကြီးရဲ့အများကျူဆောင်ရည်တည်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။လက်ရှိအချိန်မှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေဝေဖန်မှုတွေပဲလိုပဲရှိနေပါစေ။နန်းသက်နှစ်90ကိုအောင်အောင်မြင်မြင်ဖျက်ဆီးလာခဲ့တဲ့ဘီအမကြီး Elizabeth ကိုတော့ဗြိတိန်ပြည်သူအများအပြားကကြီးညိုလေးစားအားထားနေကြဆဲဖြစ်တဲ့ဆိုရာတင်ပြရင်ဒီတိုင်းပဲမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမဒီလိုထူပါရှင်
Making you read တင်ပြတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့တူတာဆောင်လင်အမေရိကန်တခွင့်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်ကာလတလျှောက်ကျန်းမာရေးဝန်ထမ်းတွေကြုံရတဲ့စိတ်ဖိစီးမှုမိသားစုအခက်အခဲနဲ့ဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းကထင်ရှားသူတွေကိုဗစ်ကူးစက်ခံရတဲ့အကြောင်းတွေကိုကိုအောင်ပြောပြမှာဖြစ်ပါတယ်ဗျာ
။ဒီလိုလူမှန်ဌာနကဒေါက်တာအယ်ဖရက်ဒူအက်စ်ဂျူအာဟာကာယောဂကလအတွင်းယောဂကူးစက်မှုတွေအစမတန်များပြားနေခြင်းတို့ကနယူးယောက်အမ်ဟတ်ဆေးရုံမှာအိမ်မပြန်မဲ့ညဤပြီးတော့အလွတ်လွတ်ပါရယ်အဲ့လိုအခြေအနေရာဝန်ထမ်းတွေအတွက်အပင်ပန်းဆုံးကာလဖြစ်ပေမဲ့လည်းတော်တော်များများကတော့ဒီလိုအခြေအနေတွေဟာလုပ်ငန်းဝင်ကဝန်ထမ်းတွေကြားပိုးပြီးတော့စီးလုံးစေတယ်လို့ဆိုပါရယ်တချို့ကိုဗစ်လူနာတွေဆိုရင်ဆေးရုံမှာလနဲ့ချီကြာကုသပေးနေရတယ်လို့ဒေါက်တာအက်စတူရာကပြောပါရယ်
You know he came in one of our many ways
သူကကိုဗစ်ကာလအတွင်းရောက်လာတဲ့သူတွေတဲကတယောက်ပါကံမကောင်းစွာနဲ့ပဲသူကဆေးမထိုးထားတော့အခုဆိုရင်အသက်ဆက်ရှင်နေအောင်အထောက်ကူဆက်တွေတက်ပေးထားတာသတင်းပတ်ပေါင်းတော်ကြာနေပါပြီ
ဆေးရုံပြင်းထန်လူနာကုသဆောင်ဟာအလွန်ကျဉ်ပြီးကဒင်းရှစ်လုံးသာဆက်ပါတယ်အလွန်နေထိုင်မကောင်းဖြစ်သူတွေတဲကအခြေအနေအဆိုးဆုံးလူကိုယ်သာနေရာပေးတာပါအမြဲလုံလုံလဲဒီခန်းကဖြစ်နေတတ်ပါတယ်ဆေးရုံတွေမှာလူနာရီရင်နာမကဆရာဝန်တွေလူနာပြုတွေလည်းအချင်းချင်းကြားစိတ်ဖိစီးမှုတွေကိုပွန့်ပွန့်လင်းလင်းပြောပြရင်းစိတ်ဖိစီးမှုတန်ကိုရှော့ချကြပါတယ်ဆေးရုံတက်လူနာတွေတည်ဆုံတာဒါမှမဟုတ်စိတ်လှုပ်ရှားစရာအဖြစ်ပျက်တွေကြုံကြတိုင်းကျန်းမာရေးဝန်ထမ်းတွေအားလုံးဆုံကြပြီးတော့ဂုလုပုံမှန်တွေဆွေးနွေးကြပါတယ်မိသားစုနဲ့ခွဲခွာနေရချိန်မှာယောဂကုသခံရမှာကိုတော့စိုးရိမ်မိတယ်လို့ဒေါက်တာဂွန်ဒိုလင်ဟူလီကပြောပါတယ်
Like I'm still scared.
ဒီမကောင်းဖြစ်မှာကိုတော့ကြောက်မိပါတယ်။ကျမတို့လိုကျန်းမာတန်းဆွမ်းတဲ့လူငယ်တွေအများကြီးဆေးရုံရောက်တာကိုတွေ့လို့ပါ
။အခုခါမှာတော့ယောဂကုသမှုယောနင်းလာတာကြောင့်ဆေးရုံတွေမှာဟိုးရုံးကလောက်လူသိမ့်မများတော့ပါဘူး။2020 February 29ရက်ကနေဇွန်လ1ရက်နေ့အတွင်းနယူးယောက်မှာလူပေါင်း 18,000 ကျော်သေဆုံးခဲ့တာပါ။အဲ့ဒီအချိန်တုန်းကဆိုရင်ဒေါက်တာ SJR ဟာအိမ်ကဇနီးနဲ့ကလေးနှစ်ဦးယောဂကုသမခံရစေဖို့အိမ်မပြန်တော့ပဲဆေးရုံမှာပဲအိပ်ခဲ့ပါဗျ။
I think that took a
အဲ့ဒီအချိန်ကဆိုရင်စိတ်ထဲတော်တော်မကောင်းဖြစ်မိပါတယ်။မိဘတဦးအနေနဲ့အိမ်တော်ဦးစီးအနေနဲ့မမမမရဲ့မိတ္တာနဲ့အကာအကွယ်ပေးရမယ့်အချိန်မှာလာပေါင်းများစွာကိုဟာသူတို့အတွက်အန္တရာယ်တရက်လိုဖြစ်နေခဲ့တယ်လို့ခံစားရပါတယ
်။အဲ့ဒီနောက်ဆေးရုံကိုလူရန်ထားတဲ့အနီးနားကအခန်းတစ်ခန်းမှာ6လကြာတီးကြနေထိုင်ခဲ့ပါတယ်။ဆေးရုံမှာအရေးပေါ်ကုသဖို့လိုရင်လဲချက်ချင်းသွားနိုင်အောင်ပါ
really nobody nobody does this for
ဘယ်သူကမှချီးကျူးခံခြင်းလို့ပတ်စံပိုလိုခြင်းလို့လူသိခံခြင်းလို့အခုလိုလုပ်ကြတာမဟုတ်ပါဘူးလူစွမ်းကောင်းတွေအဖြစ်အခွင့်အရေးလိုခြင်းသူတွေအဖြစ်မဟုတ်ပဲအင်မတန်မှကိုလုပ်ငန်းပေါ်နှိမ့်မြုပ်ထားတဲ့စိတ်နဲ့ကိုယ့်အလုပ်ကိုမဆုံးမနစ်ဇွဲနဲ့လှုပ်ဆောင်ခဲ့ကြတာပါ
ဖလော်ရီဒါပြည်နယ်ဂျက်ဆန်ဗေးလ်မြို့ကဆေးရုံမှာလှုပ်လှုပ်တဲ့အထွေထွေယောဂကုသရာဝန်ဒေါက်တာဆိုးပိုင်ကလည်းကိုဗစ်ကာလရုံးကလူနာတွေကိုဆေးကုပေးရင်အိမ်ကမိသားစုကိုပါယောဂမကုသအောင်ဂရုစိုက်ပြီးတော့နေခဲ့ရတဲ့အကြောင်းကိုလို့ပြောရတယ်။အဲ
ကျွန်တော်ကဟိုလှုပ်လှုပ်တာတပတ်လောက်တပတ်နားလှုပ်တာဟိုလှုပ်တော့လှုပ်တဲ့အချိန်မှာခုနှစ်ဆက်တိုက်လှုပ်တာတက်နံများခပ်ဝေးနေရတာပေါ့အဲဒီတပတ်မှာမိသားစုနဲ့အဲဘာပေါ်ပမာစိတ်ရှဲမချအောင်အနည်းငယ်ကက်ကက်မနေအိမ်မှာသမီးရှိရသမီးနာမှာစိတ်ကက်မနေအောင်ဇီးထားတာပေါ့အဲစိတ်ငါပြန်လာပြီဆိုရင်ကျွန်တော်ကရှင်မြတ်ဝတ်တွေအကုန်လုံးဝါရှာထန်တဲ့ရေချူကန်တန်းဝင်ခေါင်းကနေစီချူချရတာပေါ့အကုန်
အခုအခါမှာတော့ကိုဗစ်ကာလစီးမင်းစည်းကမ်းတွေကိုပဲဖြတ်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့တာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။ဒါပေမဲ့လည်းကိုဗစ်နဲ့ပတ်သက်ပြီးတော့မပေါ်ဆကြဖို့အခုလိုသတိပေးပါရစေ
။ trend ကြ rate ကြပါတော့ရန် relief ဖြစ်တဲ့စိတ်အေးတာပေါ့။အခုဆိုရင်မိသားစုနဲ့ညီနဲ့ကကနေလို့ရတယ်၊သွားလို့လာလို့ရတယ်။ဆိုတော့ဟောပေါ့နော်ကိုဗစ် season ကတဆိုင်အဲအယူစိတ်ကဖြစ်စင်းသက်တာပေါ့ကိုဗစ်ကတော့မပြီးသေးပါဘူးဖြစ်နေတော့မှာရှိပါသေးတယ်ရိတ်သာကြတာဟိုသတိတော့မပေါ်ကြစေချင်ပါဘူ
းအခုအခါမှာတော့ကိုဗစ်ကာလစီးမင်းစည်းကမ်းတွေကိုပြဖြက်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့အားလုံးကစောင့်မျှော်နေကြတဲ့အချိန်ထဲမှာပြည်နယ်တချို့မှာလည်းစီးမင်းစည်းကမ်းတွေပြန်ဖြေလျှော့လာနေပါပြီခင်ဗျာကိုဗစ်ကူးစက်ခံသူတွေထဲမှာအမေရိကန်အလွတ်တော်ဥက္ကဋ္ဌပဏာရေးဝန်ကြီးရှေ့နေဂျုံအိမ်မီရောပြောခွင့်ရလဲပါဝင်ပါတယ်။ Omicron မျိုးကွဲတဲ့ BA2 ကိုဗစ်ကူးစက်မှုတွေများလာချိန်မှာပဲအခုလိုယောဂကူးစက်ခံရတာပါ။အမေရိကန်ကူးစက်ယောဂထင်းချုပ်ရေးနဲ့တာစီရေးဌာနရဲ့ကိန်းဂဏန်းတွေအရလူ၄ယောက်မှာ၃ယောက်နီးပါးနှုန်းဟာဒီမျိုးကွဲတဲ့ကူးစက်ခံရတာဖြစ်ပါတယ်။ Texas ပြည်နယ်ဘေလာစေကောလိကပမောက္ခဒေါက်တာပီတာဟော့တက်စ်က
Looks like the cases are starting to go up again.
American အရှေ့မြောက်ဒေသက Washington DC, New York ပြည်နယ်နဲ့ New York မြို့တွေမှာရောဂါကူးစက်မှုတွေများလာတာကိုပြန်ဆတွေ့နေရပါတယ်။ Omicron ဟာပိုပြီးကူးစက်မြန်တယ်လို့ထင်ခဲ့ပေမဲ့ BA2 မျိုးကွဲကအဲ့ဒီထက်ပိုပြီးကူးစက်မြန်တာကိုမြို့နိုင်ဘွယ်ရာတွေ့ရပြီးတော့လူအများပြားကူးစက်ခံရမှာပါ။အခုဆိုရင်တကယ်နာမည်ကြီးအရေးပါသူတော်တော်များများကူးစက်ခံနေရတာကိုတွေ့နေရပါပြီ။
ကူးလကူးစက်မှုတွေရှိလာပေမဲ့လည်းတနိုင်ငံလုံးမှာနောက်ထပ်ကူးစက်မှုလိုင်းတွေဖြစ်လာမှာမဟုတ်ဘူးလို့လည်းသူကခန့်မှန်းပါတယ်
။ The better news is
တတင်းကောင်းကတော့ Omicron ကူးစက်တုံးကလို့ချက်ချင်းခုန်တက်သွားတာမျိုးမတွေ့ရသေးတာပါ။တက်မသွားဘူးလည်းမျှော်လင့်ပါတယ်။ဒါပေမဲ့လည်း Omicron တုံးကထက်ပိုတက်သွားမယ်လို့ခန့်မှန်းပါတယ်
။အလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြီးခဲ့တဲ့သတင်းပတ်အတွင်းကိုဗစ်ကူးစက်ခံရပါတယ်။အဲ့ဒီမတိုက်ခင်တရက်ကအေဘီရောကအခမ်းအနားမှာနှာခေါင်းစည်းတက်မထားပဲသမရဂျိုးဘိုင်ဒန်ရဲ့ဘေးကပ်ရက်နေကြတာပါအခုလိုကူးစက်မှုကြောင့်သူ့ရဲ့အာရှခီးစဉ်လည်းဖျက်သိမ်းလိုက်ရပါတယ်အေဘီရောပြောခွင့်ရဂျန်ဆာကီလည်းကိုဗစ်ကူးစက်ခံရတာကြောင့်နေတို့အစည်းအဝေးသွားတက်တဲ့သမရဂျိုးဘိုင်ဒန်ရဲ့ဥရောပခီးစဉ်မှာလိုက်ပါသွားနိုင်ခြင်းမရှိခဲ့ပါဘူး
COVID-19 will continue to be with us and we will see
COVID-19 ကဆက်ရှိနေမှာဖြစ်ပြီးတော့ကူးစက်မှုများလာလာရော့သွားလိုက်ဖြစ်မှာပါအခုဆိုရင် BA2 မျိုးကွဲကူးစက်မှုများလာတာကိုတွေ့ရပါတယ်ဒါပေမဲ့ CDC ညွှန်ကြားချက်နဲ့အညီပုံမှန်အတိုင်းပြန်ပြီးတော့နေထိုင်နိုင်ဖို့ဆောင်ရွက်နေပါတယ
် COVID စီးမြင်တွေဖြစ်လျှော့ပြီးတဲ့နောက်အားကစားပွဲတွေလည်းပြန်ကျင်းပလာတာကြောင့်လူများစုံစည်းကြပါတယ်မလ21ရက်နေ့ကလေးကယောဂကူးစက်မှုတွေပြန်များလာတဲ့ချီကာဂိုမှာယောဂကူးစက်မှုကိုတော့ဂရုမစိုက်ကြတော့ပဲမေဂျာလိဘေ့စ်ဘောဖွံ့ဖွိုးနေမှာလူတော်တော်များများလာကြပါတယ်ချီကာဂိုကပ်စ်အသင်းပရိသတ်ရောဘတ်တိုရာမော့စ်က
ကိုဗစ်ကပြီးတော့ပြီလို့ထင်ပါတယ်ဒီအတိုင်းပဲဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ
်ကိုဗစ်ကူးစက်မှုနှုန်းတွေကျဆင်းနေပေမဲ့လည်းနောက်ထပ်မျိုးကွဲတွေရဲ့အန္တရာယ်ဆက်ရှိနေစေပဲလို့တာဝန်ရှိသူတွေကပြောထားပါတယ်အခုလိုຫນွေဦးရာသီကနေနောက်ပိုင်းမှာပွဲလမ်းတွေဆက်ရှိလာနေတာကြောင့်ကာကွယ်ဆေးထိုးကြဖို့ဘေ့စ်ဘောပွဲလာကြည့်သူဝမ်ရောဘတ်စ်ကပြောပါတယ်
The more people that are vaccinated the better
ကာကွယ်ဆေးထိုးသူတွေပိုများလာလေအားလုံးအတွက်အကာအကွယ်ပိုရလေဖြစ်မှာပါမယုံသူတချို့ရှိပေမဲ့နှာခေါင်းဆီးမတက်ဖဲနေခြင်းရင်အန္တရာယ်ဘေးကလွတ်ချင်ရင်ကာကွယ်ဆေးထိုးပါလို့ပြောချင်ပါတယ်အဲ့ဒါဆိုရင်တော့အကောင်းဆုံးပါလို့သူကပြောပါတယ်ကိုဗစ်မျိုးကွဲကူးစက်မှုတွေထိန်းချုပ်ဖို့အတွက်ကိုဗစ်ကာကွယ်ဆေးကိုဘယ်လိုပုံစံမျိုးအသုံးချမလဲဆိုတာနဲ့ပတ်သက်ပြီးလာမယ့်ဇွန်မှာဆုံးဖြတ်မယ်လို့ FDA အစားအသောက်နဲ့ဆေးဝါးထိန်းချုပ်ရေးဌာနတာဝန်ရှိသူတွေကလည်းပြောထားပါတယ်ခင်ဗျာ
တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ဗျာ
ကမ္ဘာလေထုအရေးသွေးတိတ်ဆိုးနေတယ်လို့ WHO ကအစိုးရကစားထုတ်ပြန်ပါတယ်။မရှုမဖြစ်ရှုနေရတဲ့လေထုအတွက်အနေရော့ပါအောင်ဘယ်လိုလုပ်သင့်ပါသလဲ။တဘာဝဝန်းကျင်အင်ဂျင်နီယာထိုအေးဂျီကပြောပြပေးပါမယ
်။ WHO ရဲ့သတင်းစကားကတော့အနှစ်ချုပ်လိုက်မယ်ဆိုရင်တန့်စင်နဲ့နော် WHO ကျန်းမာရေးကိုမထိခိုက်စေမဲ့ဆိုအင်စနစ်တွေကိုမြန်မြန်ပြောင်းကြပါလို့ပြောတာအခု2021ခုနှစ်ကစက်တင်ဘာလကသူတို့ထပ်ပြီးထုတ်လိုက်တဲ့လေတုနဲ့ဆိုင်ရာပေါ့နော်အရေးသွေးနော်စံချိန်စံညိုးတွေကို ဟိုတိုင်းပြည်တွေကနော်ကြောင်းကြပါဘာလို့သူတို့ပထမထုတ်တာ2005ခုနှစ်ကလေတော်တော်ကြာသွားပြီနော်အဲ့တော့ကြောင်းကြပါသူတို့ပြောတယ်အဲ့တော့ကြောင်းပြီးတော့ခါပါလို့အောင်လေအော်ကိုတိုင်းပြည်မှာရှိတဲ့နော်လေးတွင်ညီညီမုန်းနဲ့ပတ်သက်တာလေးတို့အရေးသွေးတွေကိုလည်းတိုင်းတာကြပါနော်နောက်ပြီးတော့တစ်ခါကြောက်ရှင်အဲ့ဒီအငြိချင်းတွေကဘယ်ရနေထွက်နေတာလဲအရင်းမြစ်တွေကိုလည်းသိအောင်လုပ်ကြပါနော်ပြောတယ်နောက်တစ်ခါလည်းဗာပြောလဲဆိုတော့အိမ်မှာသုံးတဲ့ဆွမ်းအင်တွေပေါ့အိမ်သုံးတဲ့ဆွမ်းအင်တွေဆိုတာဟိုထမင်းချက်တာရှိတယ်နော်အာနောက်အိမ်ကိုအေးနေရမှာဆိုပူပေးတာရှိတယ်ဓမီပေါ့နော်အဲ့နဲ့ပတ်သက်ပြီးတော့လည်းအာဒီအဆင်နဲ့ဆွမ်းအင်တွေပါလေရအောင်လုပ်ကြပါအဲ့ဒါဘာလို့ပြောတာလဲဆိုတော့ဥမာအိန္ဒိယတို့ဘာလို့မလဲဆိုလို့ရှိရင်လေအိမ်ကထုတ်တဲ့ဟာတော်တော်ညဉ့်ညမ်းနေတယ်ပေါ့နော်အဲ့လိုရှိတယ်အဲ့ဒါသူတို့ပြောကြတယ်နောက်ပြီးတော့လည်းပါလဲဆိုလို့ရှိရင်လူတွေရဲ့တည်ယူပို့ဆောင်နေတဲ့ပတ်သက်တာပေါ့တန့်စင်တဲ့ဆွမ်းအင်တွေတုံးပြီးတော့နော်သွားတာလည်းမျိုးလုပ်ပေးပါနော်လူအများစုသွားနေကားတစ်စီးရသွားစရာမလိုဘူးပေါ့နော်အများစုသွားနိုင်တာလူတွေအနေနဲ့လုံလုံချုံရေးရှိရမှာပေါ့နော်နောက်ပြီးတော့သူတို့အနေနဲ့လိုက်နာလို့ရတဲ့ဟာမျိုးပေါ့နော်ဒီအများပြည်သူသုံးနဲ့တွားရေးလိုက်စနစ်လုပ်ပေးပါဒီထွက်လာတဲ့ဟိုအညစ်အကြေးတွေကဟိုကားတွေလင်းမြန်နေပေါ့နော်အမျိုးမျိုးဟိုဒီတွားတဲ့ဟာမှာသုံးတဲ့ရှိကထွက်လာတာထွက်လာတဲ့ဆိုတော့ကားအထူးသဖြင့်ကားတွေဆိုတော့သူတို့ကကားနဲ့ပတ်သက်ပြီးတော့နည်းနည်းတင်းတင်းကျပ်ကျပ်ကလေးပေါ့နော်အညစ်အကြေးတွေထုတ်တဲ့တင်းတင်းကျပ်ကလေးတွေလုပ်ပေးပါစီမင်းတွေလုပ်ပေးပါလို့ပြောထားတယ်နောက်ပြီးတော့လဲကားတွေဆိုလို့ရှိရင်မဖြစ်မနေနော်ပြန်စစ်ပေးပါနော်နှစ်တိုင်းနှစ်တိုင်းကားစစ်ပေးမယ်စစ်ပြီးတော့ကားတွေမှာကျို့ဆိုရင်ဖြင်းနေဆွရှော့မှုလုပ်ရတယ်မလုပ်လို့ရှိရင်ပုံမီကိုထွက်တာရယ်ရှိတယ်ပေါ့နော
်ဒီဆက်သွယ်ရေးကဏ္ဍပြီးတဲ့ခါမှာဒီဆက်ပြောရေးကဏ္ဍအတွက်ကဘယ်လိုအကြံပေးချင်ပါ
ဟုတ်စိုက်ပျိုးရေးကဏ္ဍမှာလူတွေကเนาะဥပမာဆိုရင်မီးရှို့ရတာလေယာရီပဲเนาะမီးရှို့နောက်တစ်ခုလေယာရီကထွက်ကုန်နေရเนาะဟိုလည်းဟိုမီးရှို့တာမျိုးပေါ့เนาะအဲ့ဒါတွေကိုလည်းရှော့ချပေးရမယ်တောမီလောင်တာတွေပေါ့เนาะအဲ့ဒါတွေလည်းနေအောင်လုပ်ဖို့လိုတာပေါ့เนาะလုပ်နေတော့ပြီးတော့စိုက်ပျိုးရေးမှာကဟိုမီးသွေးထုတ်တာမျိုးပေါ့เนาะအဲမီးသွေးထုတ်တာဟာမျိုးတွေကိုလို့ရှင်လည်းနေအောင်လုပ်ပေးရမယ်เนา
ะဆိုတော့ကျမ်းမာရေးကဏ္ဍအတွက်ကဘာတွေလုပ်တယ်မှာ
ကျမ်းမာရေးဘာနာကတော့အရေးကြီးတာကเนาะလူတွေရဲ့ကျန်းမာရေးကိုလူတို့ညီညာမှုကြောင့်ထိခိုက်နေပါတယ်ဆိုတော့ကိုကျန်းမာရေးနဲ့ပတ်သက်မှလုပ်နေတယ်เนาะလူတွေသိအောင်သူတို့ကိုအချက်လက်တွေကုံပြောပြီးတော့သူတို့ကပါဝင်ပြီးပါဝင်လာအောင်ပေါ့လုပ်ပေးဖို့လိုတယ
်ဒီမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာတော့လူတို့အရေးတွေကောင်းကောင်းမဆန့်နိုင်ဘူးပေါ့เนาะမြန်မာနိုင်ငံမှာဘာတွေလုပ်တယ်မှာ
အာမြန်မာနိုင်ငံမှာကတော့เนาะကဏ္ဍဆောင်ကလုပ်တယ်ကနားဆုံးစရာပါဆိုသူတို့ပြင်အမှုံမွားတွေပေါ့နော်အမှုံမွားတွေကများတယ်အာဆောက်လုပ်ရေးပိုင်းကလည်းအမှုသူတို့လုပ်ငန်းတွေဆောက်လုပ်တဲ့ခါမှာအမှုံမွားနေအောင်လုပ်ရမယ်အာမြူနီစီပယ်ပိုင်းကလည်းနော်အမှုံမွားနော်နေအောင်လုပ်ရမယ်နော်နောက်ပြီးတော့လူတွေအနေနဲ့ကလည်းအမှုံမွားနေအောင်လုပ်ရမယ်နော်ပမာပြီမှာဆိုလို့ရှိရင်မိတွေလောက်တာပေါ့နော်အချို့ခုဆိုရင်နွေရာသီဆိုရင်ငိုတဲ့ကမှဟာလားရေရှားတဲ့ဒေသတွေပေါ့နမရေရှိတဲ့ဒေသပဲဖြစ်ဖြစ်နော်ရာသီဥတွေ6တဲ့ခါမှာမိတွေလောက်နေအခုလုံခဲ့တဲ့တနေ့ကစပြီးတော့ရှုံမီးတွေလည်းများတယ်နော်မီးတောင်တယ်ဆိုလို့ရှိရင်အဲ့ထွက်ချင်းအောက်ဆိုင်လည်းထွက်တာပဲကာဗွန်မိုနောက်ဆိုင်လည်းထွက်တာပဲကာဗွန်ဒိုင်အောက်အောက်ဆိုင်လည်းထွက်တာပဲနော်အကုန်ထွက်တာပဲနောက်ပြီးတော့အမှုံမွားတွေလည်းထွက်တာပဲအဲ့ဒါတွေကိုလည်းရှော့ချရမယ်နောက်တစ်ချက်ကလူတွေအနေနဲ့လည်းမီးတွေပါတယ်တောင်တယ်ဆိုလို့ရှိရင်ပေါ့ပေါ့ဆန်မနေပါနဲ့ကို့အနေနဲ့ဟာလာမီးကိုတကယ်လို့မတတ်လို့မရရင်တော့မှနော်နှစ်ဝေးရနေနှစ်ဖောင်းစီးတွေပဲတတ်ထားပေါ့နော်ဘာလို့ဆိုအမှုံတွေကဝင်သွားမယ်နောက်ပြီးဗမာပြည်အနေနဲ့လည်း2005ခုနှစ်ကတူရေးချိုထုတ်တဲ့စံချိန်စံညနေပြင်အခုနောက်ဆုံးပေါ်စံချိန်စံညနေကိုထည့်ပြီးတော့သုံးတင်တယ်အခုနောက်ကဏ္ဍတစ်ခုကဟိုမမမြမတိတ်မကန်နိုင်သေးဘူးဗာလဲဆိုလို့စိတ်ယုံအလုံးယုံနေကနော်စိတ်ယုံအလုံးယုံမမဆိုလို့ရှိရင်အငွေ့ပြန်တဲ့ပစ္စည်းတွေပေါ့နော်အရေးတွေပါတယ်ဆိုရင်အကန်တွေကအစာဖုံးအောင်ထားတာမျိုးပေါ့နော်နောက်ပြီးတော့အညစ်အကြေးတွေကိုနေတဲ့ဆွတ်တဲ့ခါမှာနော်နေတဲ့ကိုနဲနဲ့မြအခုငွေနေညစ်ကြေးနေအောင်လှုပ်သွားတဲ့ထိန်းချုပ်တဲ့နိပညာတွေပေါ့နော်လို့ဖို့နောက်တစ်ချက်ကအရေးအကြီးဆုံးကဘာလဲဆိုလို့ရှိရင်တဘာဝပတ်ဝန်းကျင်အချင်းချင်းနဲ့ပတ်သက်တဲ့ဌာနဟာဆိုရင်လွတ်လပ်တဲ့ဌာနတစ်ခုဖြစ်ရမယ်သူ့အပေါ်မှာနိုင်ငံရေးနော်အရာပေါ့နော်စီးပွားရေးဟာအယောင်ဆိုးတာမဖြစ်ရဘူးလူတွေရဲ့ကျန်းမာရေးလူတွေရဲ့အရေးကိုဆောင်ရွက်တယ်ဆိုရင်သူကလွတ်လပ်တဲ့ဆောင်ရွက်နိုင်တဲ့ဌာနတစ်ခုဖြစ်ရမယ်အဲ့ဌာနမှာလည်းဟလာဟိုပညာရှင်တွေဟာဆိုလို့ရှိရင်လည်းစစ်မှန်သောပေါ့နော်အရေးသွေးတွေရှိတဲ့ပညာရှင်တွေဖြစ်ရမယ်ပမာပြမှာဆိုရင်ပညာပေးတွေအများကြီးလိုတယ်နော်လူတွေပညာပေးနေမကသေးဘူးပမာပြမှာရှိတဲ့တက်ကတူတွေတက်ကတူတွေတက်ကတူတွေမှာ ဒီတဘာဝပတ်ဝန်းကျင်ခင်းနေတဲ့ပတ်သက်တဲ့နော်ဤပညာတွေကိုသူတို့ကတစ်ဆင့်နော်ဖြန့်နိုင်အောင်ဟိုအစ်င့်မြင့်လာအောင်နော်ပညာပေးသင်တန်းတွေပေါ့နော်အစီအစဉ်အများကြီးခိုင်းမအောင်လုပ်ပေးရမယ်။နောက်တရားဥပဒေမှန်တယ်ကိုလည်းတက်မအောင်လုပ်ပေးရမယ်။အာဂရီလိုက်စားမှုရှိအဲ့တော့ဘက်ဆုံးပေါ့နော်တရားရေးဘက်ကလူတွေလည်းပါဖို့လိုတယ်။အဲဆရာဝန်တွေလည်းပါဆရာဝန်တွေကဆေးပဲကုမယ်ငါတို့လည်းမဆိုင်ဘူးလို့မဟုတ်ဘူးမဟုတ်ဘူး။ဆရာဝန်လည်းဒီနေ့ရှူရတာပဲเนาะနောက်တစ်ချက်ကဘာလဲဆိုလို့ရှိရင်လူတွေအနေနဲ့အဓိကသိဖို့เนาะ theory တစ်ခုကဘာလဲဆိုလို့ရှိရင်ဒေဒုညဉ့်ဉန်းတာကတနည်းအားမညဉ့်ဉန်းလို့ငါတို့ရှိမှမညဉ့်ဉန်းဘူးလို့ပြောလို့မရဘူးမန္တလေးကအမုံမွားတွေကမင်းမျိုးလည်းရောက်နိုင်တယ်เนาะစကိုင်းတိုင်းကအမုံမွားတွေကနေပြည်တော်လည်းရောက်နိုင်တယ်အဲ့တော့ဘာလို့ဆိုအားလုံးကလေချောင်းနေရလူမမြင်ရမင်းနဲ့ဆက်ဆက်နေတာเนาะအထူးသဖြင့်အခုတစ်ပင်တွေမရှိတော့ဘူးဆိုလို့ရှိရင်အကာအကွယ်မရှိတခါလည်းရောက်နိုင်တယ်เนาะဒီအာရှကတော့အမှောင်မွားတွေကဟိမဝန္တတောင်ဟုံးနေတော့ရောက်နေတာပဲเนาะရောက်နိုင်တယ်။နောက်မြန်မာပြည်ကိုယ်တိုင်ကလည်းငကိုရဲကအိန္ဒိယကတော့တရုတ်တို့နဲ့နီးနေတော့အဲ့ဒီကအခုံးဝင်နေเนาะအညီချင်းတွေလည်းမြန်မာပြည်ရောက်နေတာပဲ။အဲ့တော့ထပ်ဆင်ပေါင်းစုပြီးဖြစ်တဲ့ဟာတွေကိုအရေးကြီးတယ်။လူသူညဉ့်ညမ်းမှုဟာဂယူဆိုင်ရမယ်ဟာစီးပွားရေးတိုးတက်ဖို့လူသူညဉ့်ညမ်းမှုကိုဂယူဆိုင်စရာမလိုဘူးဆိုတဲ့အယူဆကအမတမှားရွေးပါတယ်เนาะငါတို့တိုးလဲတိုးတက်မယ်တို့နီးတူပဲတိုးတက်ရင်တန်းလမ်းမှာလဲငါတို့လေတို့အညီမညင်းချောင်းဘယ်လိုလုပ်မလဲအဲ့ဒါဖြစ်အောင်လုပ်ရမယ်ပေါ့ဟု
တ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဒေါ်အေးကြီ
းဟုတ်ကဲ့
သဘာဝဝင်းချင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ဆောင်ရအောင
်ဒေါ်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာVOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတေးသရှင်တောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုစုံမိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာ
Ukraine သမ္မတ Volodymyr Zelensky ကရုရှားကိုအစိုးရကိုယ်တိုင်အကြမ်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံအဖြစ်တမ်းမပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဓာတ်ရိုက်တောင်းဆိုလိုက်ကြောင်းတောက်ကြနေတုန်းကဝါရှင်တန်ပို့စ်သတင်းစာကြီးကဖော်ပြခဲ့ပါတယ်။ဒီကိစ္စအတွက်သမ္မတဘိုင်ဒန်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။လောလောဆယ်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယား၊ကျူးဘား၊အီရန်နဲ့ဆီးရီးယားနိုင်ငံတွေကိုအကြမ်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်။ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာမအောင်မြင်တဲ့အတွက်ကြံရမရဖြစ်ပြီးနျူကလ িয়ার လက်နက်အသုံးပြုနိုင်တယ်လို့ယူကရိန်းသမ္မတဇာလင်စကီးကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ရုရှားကနျူကလ িয়ার လက်နက်အသုံးပြုလာနိုင်တာကိုတကဘာလုံးကသတိထားသင့်ပါတယ်ပြောရရင်တော့သူတို့အနေနဲ့အသုံးပြုနိုင်တယ်လို့ CNN ရုပ်မြင်သံကြားနဲ့မေးမြန်းကားမှာသမ္မတဇာလင်စကီးကပြောဆိုခဲ့ပါတယ်ယူကရိန်းစစ်ပွဲနဲ့သက်ဆိုင်တဲ့သတင်းတချို့ကိုဖော်ပြခဲ့ပြီးတဲ့နောက် Moscow Time သတင်းစာရဲ့ရုရှားဘာသာ website ကိုရုရှားအစိုးရဆက်သွယ်ရေးနဲ့ပြန်ကြားရေးကြီးကြပ်မှုဌာနကနေပိတ်ပင်ခဲ့သလိုအခြားရုရှားသတင်းစာတစ်ခုရဲ့ editor တဦးကိုလည်းယာစွေးမှုနဲ့ဖမ်းဆီးလိုက်ပါတယ်ရုရှားအထီးကရုံနေနေရေးရဲအရာရှိတချို့ကယူကရိန်းစစ်ပွဲမှာတာဝန်ထမ်းဆောင်ဖို့ညှင်းဆိုခဲ့တယ်ဆိုတဲ့သတင်းကိုဖော်ပြပြီးတဲ့နောက် Moscow Times သတင်းစာရဲ့ရုရှားဘာသာနဲ့ဖော်ပြတဲ့ website ကိုအာဏာပိုင်တွေကပိတ်ပစ်ခဲ့တယ်လို့ Moscow Times သတင်းစာကတောက်ကြနေတုန်းကထုတ်ဖော်ပြောဆိုပါတယ
်ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုစုံမှုကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအထရပ်တို့ဖြစ်ကြပါတယ်။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12133၊လိုင်းဒိုမီတာ40 kHz 9413၊လိုင်းဒိုမီတာ58 kHz 5805နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါ။တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးကင်းလုံခြုံတဲ့နှစ်သစ်ကူကာလကိုဖြတ်သန်းနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.